Welcome to the Voice of America in Burmese.
မင်္ဂလာနေ့ချင်းပါခင်ဗျာ view american day 2015 january 22ရက်ဇာတာပတိနေ့ညပဲအစီအစဉ်တွေကို washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိ line kilometer 24 25 32 51နဲ့ line length 190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်တားညူပါအားစစ်သွေးကြောအုပ်စုကိုနှင်းနေရေးနိုင်ငံတကာမဟာမိတ်လှုပ်ဆောင်မှုအတွက်မဟာဗျူဟာချမှတ်ဆောင်ရေးဆွေးနွေးမှုတက်ကိုအမေရိကန်နဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးတွေဦးဆောင်ပြီးတော့ဒီကနေ့ပြုလုပ်ခဲ့ကြပါတယ်လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှိဂျန်ဒုံညက်စ်မြို့ဒီခီးသည်တင်ရင်ဒဇင်တက်ခတ်ခံမှုမှာရုရှားကျန်းဖက်သမားတွေရဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့ယူကရိန်းဝန်ကြီးချုပ်ကပြစ်တင်ပါတယ်တိုက်ဒီနောက်ဒီရှမ်းပြည်နယ်အတွင်းမှာလူပေါင်းပြည်ဆရာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စပေါ်မှာထိရောက်စွာစုံစမ်းရေးယူဖို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းပါတယ်။ဆော့ရထိတဲရောက်သတင်းတွေကိုမက်ခွာညူနဲ့တူတင်ဆက်ပေးပါလို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမျိုးသားပညာရေးဥပဒေကိုစန့်ကျင်တဲ့အနေနဲ့ကျောင်းသားတွေချီတက်ကန့်ကွက်ဆန္ဒပြတာကိုတားမြစ်တာတွေရှိလာပါတယ်။
ကျွန်တော်ပုံမှန်တက်ကြည့်ရဟိုတရားဝင်ဖွင့်ပြယူဖွင့်ပြတက်တဲ့ပုံစံကတော့ပြောပါရယ်ဖွင့်ပြတက်တဲ့ဆိုရင်တော့9ရက်ပြေးထားတာပြပါမယ်
ဒီအကြောင်းနဲ့အတူလွှတ်တော်ကိုယ်စားလှယ်တွေကို AP လာကစာပြီးလာစာတိုးဖို့ဆုံးဖြတ်ချက်ချလိုက်တဲ့အချိန်လေးရခိုင်ဒေသမှာ MSF ရဲ့လုပ်ငန်းတွေဒီရဲ့ပိုင်းမှာစတင်နိုင်တဲ့အချိန်တွေစာရာတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေအနေနဲ့ကျန်းမာရေးမြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းထွာတွေကိုနားဆင်ရပါမယ်အဲ့ဒီအစီအစဉ်နေမတိုင်ခင်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မတ်ခွန်ညူတို့ကကြီးညာပါမယ်ခင်ဗျာ
အစ္စလာမ်အစိုးရအားဖြင့်စစ်သွေးကြောအုပ်စုကိုနှင်းနှင်းရေးနိုင်ငံတကာညွန့်ပေါင်းဖွဲ့စည်းလှုပ်ဆောင်မှုအတွက်မဟာဗျူဟာချမှတ်ဆောင်မှုဆွေးနွေးပွဲတက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဖီလစ်ဟော်မန်တို့ကလန်ဒန်မှာဒီကနေ့ဥဆောင်ပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲအတွင်းမှာတော့ပြင်သစ်နိုင်ငံရဲ့ဝန်ကြီး Laurent Fabius, ဥရောပဝန်ကြီးချုပ် Haider El Abadi တို့အပါအဝင်မဟာမိတ်ညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူ20ဦးခန့်ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါရတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကမဟာမိတ်အဖွဲ့ဝင်ကြီးတွေနောက်ဆုံးတွေ့ဆုံခဲ့ကြတာပါ။အဲ့ဒီတုန်းကတော့ဒီ Iraq တပ်တွေကိုပြူထောင်ရေးနိုင်ငံခြားကတိုက်ခိုက်ရေးသမားတွေဝင်ရောက်မှုဟန်တာရေးစစ်သွေးကြော်တွေစီကိုငွေကြေးစည်းစိမ်ထောက်ပံ့မှုတွေကိုဖျက်တောက်ရေးအတွေးခေါ်ရာတံပြန်မှုနဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်တွေဆောင်ရွက်ရေးကိစ္စရပ်တွေပါဝင်တဲ့အချက်၅ချက်ပါအစည်းအဝေးကိုဆုံးဖြတ်ခဲ့ကြပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတက်ခတ်မှုတွေကြောင့်လက်နက်ကင်သဘုံထောင်ကနန်းကိုတုတ်တင်နိုင်ခဲ့တယ်လို့ပဲစစ်သွေးကြော်တွေအနေနဲ့တက်ခတ်စစ်စင်ရေးကနေပြီးတော့ခုခံရေးစစ်ဘက်ကိုပြောင်းလာရတာကြောင့်စစ်သွေးကြော်တွေရဲ့အရှင်ဟိုကိုတားဆီးနိုင်ခဲ့တယ်လို့တောင်းရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
IS Islamic စစ်သွေးကြွားတွေကတစားကန်ဖြစ်ဖန်ထားတဲ့ဂျပန်လူမျိုးနှစ်ဦးလွတ်မြောက်ရေးဖြစ်နိုင်သမျှနီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းဂျပန်အစိုးရကကြာသာပတေးနေ့မှာပြောလိုက်ပါတယ်။ IS အဖွဲ့ကကြာသာပတေးနေ့မှာထုတ်လိုက်တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာဂျပန်အစိုးရကအမေရိကန်ဒေါ်လာသန်း200ကို82နာရီအတွင်းမပေးရင်သူတို့ကိုတတ်ပြစ်မယ်လို့ပြောထားပါတယ်။ဒီဗီဒီယိုမှတ်တမ်းအရဆိုရင်သူတို့တတ်မှတ်ထားတဲ့82နာရီရဲ့နောက်ဆုံးတတ်မှတ်ချိန်ဟာမနေ့ဖန်တောက်ကြနေဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဖမ်းဆီးထားခံရသူကင်ဂျီဂိုတိုနဲ့ဟာရူနာယူကာဝါတို့နှစ်ယောက်အန်ဒီယကင်းကင်းနဲ့လွတ်မြောက်လာရေးအတွက်ဖြစ်နိုင်သမျှတန်တမန်နီလန်းတွေကိုအသုံးပြုသွားဖို့စီစဉ်ထားတဲ့အကြောင်းဗုဒ္ဓဟူးနေ့တွင်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂျပန်အစိုးရဟာအကြမ်းဖက်သမားတွေကိုဘယ်တော့မှအလျှော့မပေးဘူးလို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ပြန်တောင်းငွေကိုပြန်ပေးငွေတောင်းတာကိုပေးမဲ့မပေးဘူးဆိုတာနဲ့ပတ်သက်လို့တော့ဝင်ကြီးချုပ်အာဘေရောတခြားဂျပန်ရာရှိတွေကပါဘယ်သူကမှတော့တိုက်ရိုက်မပြောခဲ့ပါဘူး IS အဖွဲ့ကပြန်ပေးငွေတောင်းတဲ့ဗီဒီယိုမှတ်တမ်းထုတ်လွှင့်ပြီးတရက်ကြာမှာစွန်းနီအစွန်းရောက်တမားတွေရဲ့တိုက်ခိုက်မှုဒဏ်ခံရတဲ့အတိုင်းပြည်တွေကိုစစ်ဖက်ဆိုင်ရာမဟုတ်တဲ့အကူအညီတွေအတွက်အမေရိကန်ဒေါ်လာသန်း200ပေးဖို့မစ္စတာအာဘေကကတိပြုခဲ့ပါတယ်ရှင်
လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှိဂျန်ဒုံညက်စ်မြို့ရဲ့ခီးသည်တင်ရင်ဒဇင်တိုက်ခတ်ခံမှုဟာရုရှားကျန်းဖက်သမားတွေရဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့ယူကရိန်းဝန်ကြီးချုပ်အာဆန်နီယယ်ယက်ဆန်ယူကပြစ်တင်လိုက်ပါတယ်။မြို့ရင်းပြည့်ဆွဲတဲ့ခီးသည်တင်ရင်ကိုလက်နက်ကြီးကြီးထိမှန်ခဲ့တာဖြစ်ပြီးတော့ဒီပေါ်မှာရုရှားတို့မှတာဝန်ရှိတယ်လို့အစိုးရအင်တာနက်ဝက်ဘ်ဆိုက်မှာမစ္စတာယက်ဆန်ယူရဲ့ကြေညာချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလက်ဖရော့ဖ်ကတော့ဒီကိစ္စမှာယူကရိန်းတပ်တွေမှာတာဝန်ရှိတယ်လို့ပြောဆိုပြီးတော့ဒါဟာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီးတော့ရန်စမှုလုပ်ရလဲဖြစ်တယ်လို့ဆိုပါတယ်။တချိန်ထဲမှာတော့ဒီယူကရိန်းတပ်ဖွဲ့တွေဟာဒုံညက်စ်လေဆိပ်ကနေဆုတ်ခွာခဲ့ကြပြီလို့ယူကရိန်းစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလေဆိပ်ကိုထိန်းချုပ်နိုင်မှုအတွက်ယူကရိန်းစစ်တပ်နဲ့ခွဲထွက်ရေးသဘုံတွေကြားမှာလက်အတန်ကြာထိတ်တိုက်ရင်ဆိုင်နေကြတာပါ။လေဆိပ်ဟာဆိုလို့ရှိရင်သဘုံတွေထိန်းချုပ်ရာဒေသရဲ့မြောက်ဖက်ဆွန်းမှာရှိနေပါတယ်။ရုရှားလုလာတဲ့ခွဲထွက်ရေးသဘုံတွေဟာရုရှားနေဆက်နာမှာနေမီသိမ်းယူမှုတွေကိုပြင်းပြင်းထန်ထန်ဆက်ဆင်ဆောင်ရွက်လာတာကြောင့်မကြာသေးခင်တုန်းကရခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုသဘုံတွေဘက်ကချိုးဖောက်တာဖြစ်တယ်လို့အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီကမနေ့ကဆွဆွဲပြောခဲ့ပါတယ် EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ဟာ Washington DC ရောက်ခိုက်သူနဲ့တူရှိနေစမှာ Mr. Kerry ကသတင်းတောက်တွေကိုခုလိုပြောသွားတာပါဒီလိုမျိုးတက်ခိုက်မှုအစ်တွေထပ်ဖြစ်လာတာဟာစိုးရိမ်စရာအခြေအနေဖြစ်တယ်လို့ Mr. Kerry ကဆိုပါတယ်စတူယန်ကီလိုမီတာ1000ကျော်မိုင်အားဖြစ်ဆိုရင်တော့စတူယန်ကီလိုမိုင်400နီးပါးကိုထိန်းချုပ်ထားတဲ့သဘောမျိုးဘက်ကနောက်ထပ်နေမြေချက်ထွင်သိမ်းမှုတွေကြောင့်စက်တင်ဘာလအတွင်းသူတို့ကိုယ်တိုင်ပဲလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ကိုဖောက်ဖျက်တာဖြစ်တယ်လို့ Mr. Kerry ကပြောပါတယ်မနေ့ဆိုပိုင်းကတော့သဘုံတွေထင်းချုပ်ရဖြစ်တဲ့ Donetsk နဲ့ Luhansk မြို့အနီးအနားနေရာအတော်များများမှာတိုက်ပွဲအစ်တွေထပ်ဖြစ်ပြီးတော့ရုရှားတပ်အင်အား 9,000 ကျော် Ukraine ပိုင်နယ်ထက်ကိုတပ်ဖြတ်ဝင်ရောက်ခဲ့တယ်ဆိုပြီးတော့လည်း Ukraine ဘက်ကပြောဆိုကြတယ်
။ American နဲ့ Cuba နိုင်ငံကြား250ကျော်ကြားတက်တက်ခဲ့တဲ့တန်တမန်အဆက်အသွယ်ဆက်ဆံရေးကိုပြန်ဆနိုင်ဖို့နှစ်ဖက်ကြားဒုတိယအကြော်ဆွေးနွေးပွဲတွေကို Cuba မြို့တော် Havana မှာစတင်နေပါပြီ။စစ်အေးကာလရံဘက်ဖြစ်ခဲ့တဲ့နှစ်နိုင်ငံကြားနှိမ့်နှိုင်းဆွေးနွေးပွဲတွေရဲ့နောက်ဆုံးရက်မှာတော့နှစ်နိုင်ငံဆက်ဆံရေးတန်ယုံတွေပြန်ဖွင့်နိုင်ဖို့ကိစ္စကိုအဓိကအလေးပေးညှိနှိုင်းခဲ့ကြတာပါ။ကျူဘားနိုင်ငံအတွင်းအမေရိကန်တန်တမန်အရေးအတွက်ထားရှိမှုကန့်သတ်ချက်ကိုပြန်ရုပ်ဖို့နဲ့ခရီးသွားလာခွင့်ကန့်သတ်မှုတွေပြန်ရုပ်ဖို့ကိုအမေရိကန်ကကျူဘားကိုတောင်းဆိုမှာဖြစ်ပါတယ်။အမေရိကန်မြေပေါ်ခြေချလာတာနဲ့ကျူဘားတွေကိုနေထိုင်ခွင့်ပေးတဲ့အတော်ကြာကလေးကရှိခဲ့တဲ့အမေရိကန်မူဝါဒအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုနှစ်ဖက်ကြားမနေ့တုန်းကဆွေးနွေးခဲ့ကြပါတယ်။ဒီမူဝါဒကြောင့်144ကီလိုမီတာအရှည်ရှိတဲ့ငမန်းပေါ်တဲ့ရေပြင်ကိုဖြတ်ပြီးအမေရိကန်ကိုကူးဖို့ကျူဘားတွေကိုဆွတ်ဆောင်မှုဖြစ်စေတယ်လို့ကျူဘားဘက်ကပြောပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဥက္ကဋ္ဌနေဆိုနေငင်းကသတင်းမျိုးကိုဆက်လက်အသံလွှင့်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကလိုအပ်ပြီးဆီယမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စပေါ်မှာထိရောက်စွာစုံစမ်းရေးယူဖို့ဆိုပြီးတော့အမေရိကန်ပြည်တော်စုကမြန်မာစစ်ရွက်ကိုတိုက်တွန်းပါတယ်။ဒီအမှုကိုအာဏာပိုင်အနေနဲ့စုံစမ်းစစ်ဆေးပြီးတော့ပြစ်မှုကျူးလွန်သူကိုတမာတမတ်ကြကြထင်သာမြင်သာတရားဥပဒေအရရေးယူဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမျိုးသမီးဂျန်ဆာကီးကမနေ့တုန်းကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားတာပါ။မြန်မာစစ်ရွက်ဘက်ကလည်းဒီကိစ္စကိုသူတို့အနေနဲ့စုံစမ်းနေတဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခံအတွင်းမှာဒီအဓမ္မပြုကျင့်တပ်ဖြတ်ခံရတဲ့ဒီစေနာဝန်ထမ်းကျောင်းဆရာမနှစ်ဦးရဲ့အမှုကိုမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့အတွက်88မျိုးဆက်ငင်းငယ်ရင်းနဲ့ပွန်လင်းလူဖွဲ့စည်းကလည်းဒီကနေ့မှာတောင်းဆိုပါရယ်ဆရာမနှစ်ဦးရဲ့ရုပ်အလောင်းကိုဒီလ22ရက်နေ့တုန်းကမူဆယ်ကနေပြီးတော့မြကြီးနားမြို့ကိုတည်ယူရမှာလက်ရှိနဲ့မန္တလေးမြို့မှာလူပရိသတ်တွေကထောင်နဲ့ချီလာရောက်ပြီးတော့စူဝေးဆူတောင်းပါရယ်မြကြီးနားမြို့ကနေကတော့မြကြီးနားမြို့နဲ့ရှစ်မိုင်ကွာမော်ဖောင်းကျေးရွာကနေတောက်ရောက်ကျူဆူပြီးတော့ချီလျင်နဲ့ဒီမြကြီးနားမြို့ကိုတည်ယူဖို့ပြင်ခဲ့ကြပါရယ်လုံးလုံးစေမှာတော့ဆီယမနှစ်ဦးတပ်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်မှုအတွက်ပန်ဆိုင်ကျူကုတ်မြို့နယ်ကွဲကအုပ်ချုပ်ရေးမှူးမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်ဖွဲ့နဲ့မူဆယ်မှာရှိတဲ့ဒီကချင်နှစ်ချင်းခရစ်ယာန်တော်တို့ကခရစ်ယာန်သင်းတော်တို့ကတာဝန်ရှိသူတွေပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံသမ္မတပရနက်မူခါဂျီဟာအိန္ဒိယနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံဒုတိယသမ္မတစိုက်မောက်ခန်းကိုနယူးဒေလီမှာရှိတဲ့သူ့ရဲ့နေအိမ်မှာမနေ့ကလက်ခံတွေ့ဆုံပါတယ်။အဲ့ဒီမတိုင်ခင်မှာတော့မြန်မာဒုတိယသမ္မတဟာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာဘက်ကဝန်ကြီးအဖွဲ့ဝင်တွေအကြီးတန်းတာဝန်ရှိသူတွေပါဝင်တဲ့အစ်မြတ်မြန်မာကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတစိုက်မောက်ခန်းကဦးဆောင်လာတာဖြစ်ပြီးအိန္ဒိယနိုင်ငံမှာ၅ရက်ကြာမြင့်မှာဖြစ်ပါတယ်။ခရီးစဉ်အတွင်းမှာပဲအိန္ဒိယဒုတိယသမ္မတဟာမစ်အန်ဆာရီနဲ့နိုင်ငံခြားရေးဝန်ကြီးဆက်စမာဆွာရက်စ်တို့အပါအဝင်အိန္ဒိယနိုင်ငံခေါင်းဆောင်များတော်တော်များများနဲ့တွေ့ဆုံမှာပါကီလိုမီတာ1600အရှည်နယ်ချင်းထိဆက်နေတဲ့အိန္ဒိယနဲ့မြန်မာကြားမှာနယ်စပ်ကုန်သွယ်ရေးကိစ္စတွေရှိသလိုသဘုံထမှုကြောင့်မငြိမ်သက်မှုတွေလည်းရှိပါတယ်အိန္ဒိယအနေနဲ့ကသူ့နယ်စပ်ကသဘုံတွေကိုနှိမ်နှင်းဖို့မြန်မာဘက်ကအကူအညီကိုမကြမကြာတောင်းဆိုခဲ့တာရှိပါတယ်ရှင်
63ကြိမ်ပြောင်းမဲဆက်ကြဝရပြိုင်ပွဲကိုအမေရိကန်ပြည်ထောင်စု Florida ပြည်နယ် Miami မြို့မှာရှိတဲ့ Florida နိုင်ငံတကာတက္ကသိုလ်မှာစတင်ကျင်းပပြုလုပ်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံကအလှမဲ့ရှားထွတ်အင်ဒရာပါဝင်နိုင်ငံပေါင်း88နိုင်ငံကအလှမဲ့တွေပါဝင်ရှင်းပြိုင်နေကြပါတယ်။မနေ့ကတော့ဒီနိုင်ငံလိုက်အမျိုးသားဝတ်စုံတွေကိုဝတ်ဆင်ပြသပြီးတော့ပြိုင်ပွဲဝင်ကြရမှာမြန်မာနိုင်ငံကအလှမဲ့ကတော့ Pantra ဝတ်စုံကိုဝတ်ဆင်ပြီးတော့ရှင်းပြိုင်ပါတယ်။နိုင်ငံတကာအမျိုးသားဝတ်စုံပြိုင်ပွဲကအကောင်းဆုံးဝတ်စုံ5စုံကိုအင်တာနက်ကတဆင့်ပရိသတ်အကြိုက်ရွေးချယ်မှာဖြစ်ပြီးတော့ဒီကနေ့မှာဆုရှင်တွေကိုထုတ်ပြန်မှုရှိပါတယ်။နောက်ဆုံးမဲဆက်ကြဝရပြိုင်ပွဲကိုတော့ January 25ရက်နေ့မှာကျင်းပမှာပါ။ဒီပွဲကိုတော့နိုင်ငံတကာပရိသတ်တွေလည်းလည်းရောအားပေးကြရမှာ Latin America တိုင်းပြည်တွေကအများဆုံးဖြစ်ပြီးတော့အာရှကဆိုရင်တော့ Indonesia, Vietnam နိုင်ငံတွေကသူတို့ရဲ့နိုင်ငံအလံတွေနဲ့တက်ဆိုင်ရာနိုင်ငံတွေတွေကိုလည်းရောအားပေးကြပါတယ်။ Miami မှာရှိတဲ့မြန်မာမိသားစုတွေကလည်းမြန်မာအလှမဲ့ကိုလည်းရောအားပေးကြပါတယ်။
အဲ့အရှာလေရင်ခီးစဉ်အမှတ်8531ရဲ့ကိုတဲ့ပိုင်းတွင်းကနောက်ထပ်အလောင်း6လောင်းကိုကြာသာပြည်နေဒီကနေ့မှာသူတို့ရဲ့ထိုင်ကုန်တွေမှာပဲအင်ဒိုနီးရှားရင်ငုတ်တင်မော်တွေတမရင်ငုတ်တမတွေတွေ့ရှိခဲ့ပါတယ်ပင်လယ်ပြင်ရေအောက်စီးကြောင်းညင်သာခဲ့တဲ့အတွက်လေရင်ပြတ်နာထီရောက်အောင်တွားရောက်ရှာဖွေနိုင်ခဲ့ကြတာပါအကောင်းတဲ့ပင်လယ်ရေစီးကြောင်းကြောင့်ဂျာဘာပင်လယ်ရေမျက်နှာပြင်အောက်မီတာ30အကွာမှာရှိနေတဲ့လေရင်ရဲ့အဓိကကိုတဲ့ဘိုင်းနာကိုရေငုပ်သမားတွေရောက်ဖို့အခက်အခဲဖြစ်နေကြတာပါအခုချိန်ထိ Air Asia ခီးစဉ်အမှတ်8531မှာလိုက်ပါသွားသူခီးတဲ့162ယောက်နဲ့59ယောက်ရဲ့အလောင်းတွေကိုပြန်ရှာတွေ့ထားပြီးပါပြီဒီ Air Asia လေရင်ဟာအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာကနေပြီးတော့စင်ကာပူအထိပြန်တန်းခဲ့တာဖြစ်ပါတယ်
ထိုင်းနိုင်ငံမှာအောင်မမြင်ဖြစ်ခဲ့ရတဲ့အစိုးရရဲ့စံစဘာဝယ်ယူမှုအစီအစဉ်နဲ့ပတ်သက်လို့သူ့ဘက်ကအကျင့်ပြတ်ချစားမှုမလုပ်ခဲ့ပါဘူးလို့ထိုင်းဝန်ကြီးချုပ်ဟောင်ယင်းလရှင်နဝတ်ကနိုင်ငံတော်ဥပဒေပြုလွှတ်တော်ရှိမောမှာထပ်မံခုခံပြောဆိုလိုက်ပြီးတော့တရားမျှတစွာနဲ့ဆောင်ရွက်ဖိဖို့တောင်းဆိုတဲ့ကြောင်းဒီကနေ့ပဲသူ့ရဲ့အပိသက်ထွက်ဆိုချက်မှာတင်ပြသွားပါတယ်မစ္စတာယင်းလရဲ့အမှုကြားနာမှုပေါ်ခြေခံပြီးတော့မင်းပြန်တောက်ကြနေကြရင်တော့ထိုင်းစစ်တပ်ကဖွဲ့ထားတဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ယူမှာပါဒါဟာကြီးလက်နေစင်းသားတွေနဲ့ဘန်ကောက်လူလက်တန်းစားတွေကထောက်ခံတဲ့ဘီးရင်တစ္ဆာတော်ကံအတိုင်းဝိုင်းကြမှာထိရှလွယ်တဲ့အခြေအနေပေါ်မှာစမ်းသပ်မှုလည်းဖြစ်ပါလိမ့်မယ်တကယ်လို့မစ္စယင်းလကိုတာဝန်ပွတရားပြက်ကွက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်မယ်ဆိုရင်တော့သူမဟာနိုင်ငံရေးကနေပြီးတော့၅နှစ်ပါဝင်ပတ်သက်ခွင့်ပိတ်ပင်ခါမယ်ပထမဆုံးဒီထိုင်းနိုင်ငံရဲ့အမျိုးသမီးဝန်ကြီးချုပ်ဖြစ်ပါလိမ့်မယ်ခင်ဗျာ
Direct from Washington, the voice of America, VOA. တိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုသညွန့်ဦးနယ်မခွန်ညူတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုကစပြီးသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ခရီးရှည်ကြီးတက်နေကြတဲ့ကျောင်းသားတပည့်ကိုခွင့်ပြုမိမရဘဲစီတန်းလှည့်လည်တာတွေမလုပ်ဖို့ကြောက်စင်မြို့မှာမန္တလေးတိုင်းနေလုံဝန်ကြီးကလာရောက်ဓာတ်ဆီတာကိုကျောင်းသားတွေကပယ်ချလိုက်ကြပါတယ်ဒီချိန်ထဲမှာပဲအမျိုးသားပညာရေးဥပဒေကိုပြန်သုံးသပ်ဖို့ပြည်ထောင်စုလွှတ်တော်နိုင်ငံကစီပို့ခဲ့တဲ့တမရရဲ့တမွန်လွှာကိုလွှတ်တော်ကဆုံးဖြတ်ခြင်းမရှိဘဲပညာရေးဝန်ကြီးဌာနကနေအစိုးပြန်တင်သွင်းဖို့ပြည်ထောင်စုလွှတ်တော်ကဒီကနေ့မှအပြန်အလှန်သုံးလွှာပို့ခဲ့ပါတယ်အသေးစိတ်ကို VOA သတင်းတောက်မဟေးမာကခုလိုသတင်းပေးပို့ပါတယ
်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိခရီးရှည်ချီတက်နေတဲ့ကျောင်းသားတွေဟာ22ရက်နေ့မနက်မှာတော့ကျောက်ဆယ်မြို့မှာနယ်လုံးဝင်ကြီးရဲ့တားဆီးမှုကိုကြုံရကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်မတ်ဖြိုးဖြိုးအောင်ကဆိုပါတယ်
နက်က7နာရီလောက်ကဒီကျွန်တော်တို့ဆဲတဲ့နေရာပေါ့နော်။ဟိုဆဲတဲ့အိမ်မှာကျွန်တော်တို့လာပြီးတော့ဟိုနယ်လုံးဝင်းကြီးမန်လေးတိုင်းနယ်လုံးဝင်းကြီးအဲဘုံမူကြီးအောက်တော်ဘိုးပေါ့နော်။သူကလာပြီးတော့ကျွန်တော်ပုံမှန်ဆက်ရှိရေးရဟိုတရားဝင်ခွင့်ပြုချက်တွေပို့သူကပြောပါတယ်။ခွင့်ပြုချက်တွေနဲ့ဝင်ကျင်တို့9ရက်ပြေးချထားပေးပါမယ်။ဒီတော့ဒီတပိတ်ကိုရက်ထားဖို့ပြန်သွားရင်လည်းရတယ်။ဟိုဒီကမဲ့စောင့်နေလည်းရတယ်ဆိုပြီးတော့ခွင့်ပြုချက်တွေကိုအဓိကထားပြီးတော့ပြောတာပါ။အဲကျွန်တော်တို့ဒီတပိတ်မောက်စကြောင်းမှာပါဝင်လာတဲ့ကျောင်းသားတွေရဲ့တခဲနဲ့သဘောတူညီတဲ့အရာကျွန်တော်တို့ဒီနှုန်းကလည်းခုပြည့်ချက်ကြီးစာနာပြတာလို့တပိတ်မောက်တာလို့မရှိခဲ့ဘူး။လက်ရှိချိန်မှာလည်းကျွန်တော်တို့လုံးဝခုပြည့်ချက်ကြီးကိုကျွန်တော်တို့မှဟိုသဘောမတူဘူး။ဒါကြောင့်မို့လို့ကျွန်တော်တို့အားလုံးကခုပြည့်ချက်မတင်နိုင်ဘူး။အချိန်မရွေးကျွန်တော်တို့အားလုံးကိုအချိန်မရွေးဖမ်းနိုင်တယ်၊နေရာမရွေးဖမ်းနိုင်တယ်ဆိုတော့ကျွန်တော်တို့ပြောခဲ့ပြီးတော့ကျွန်တော်တို့ရဲ့ငွေမူလညီရဲ့အတိုင်းပဲကျွန်တော်တို့တောင်းတမျိုးအနေပြီးတော့9နိုင်တော့မှချက်ခွာနိုင်ပါတယ်ကျွန်တော်။
လွှတ်တော်ပြန်ဆခဲ့တဲ့ဇန်နဝါရီလ19ရက်နေ့တုန်းကတော့နိုင်ငံတော်တမရဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နာယကကိုတဝင်လွှာပို့ရမှာအတီးပြုပြီးသားအမျိုးသားပညာရေးဥပဒေကိုပြည်ထောင်စုလွှတ်တော်ကနေပြန်လည်သုံးသပ်ပေးဖို့ရည်သားထားပါတယ်။ဒီထဲမှာကျောင်းသားတွေထောက်ပြခဲ့တဲ့တောင်းဆိုချက်တွေကအချက်တွေပါဝင်ခဲ့တယ်လို့လက်တွေ့ကျင့်သုံးရခြင်းမရှိသေးတဲ့ဥပဒေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနကဆောင်ရွက်ပေးနိုင်တဲ့ဥပဒေမူပေါင်းထဲမှာမရှိတဲ့အတွက်ဥပဒေပြုရေးအပိုင်းကပြန်လည်စဉ်းစားသုံးသပ်ပေးရန်လိုအပ်ပါတယ်ဆိုပြီးရေးသားဖော်ပြခဲ့တာပါ။ဒါပေမဲ့ဒီကနေ့မှာတော့ပြည်တော်စုလွတ်တော်နိုင်ရကကသမဏကိုတဝင်လွာပြန်ပို့ရမှာပညာရေးဝန်ကြီးဌာနကနေအစိုးတင်သွင်းမှကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်မယ်ဆိုပြီးရေးသားထားကြောင်းရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ပြန်ပြီးတော့ဆွေးနွေးရှင်နေဆိုရင်နိုင်ရကရပြန်ပြီးတဝင်လွာပို့တာရှိတယ်လို့ဒီမှာအာဆွေးနွေးရှင်နေဆိုရင်ဒါပြည်တော်စုဟိုဒီဝန်ကြီးဌာနကစတင်ပြီးတော့ဟုတ်တင်သွင်းပေးပါအဲ့မှာကျွန်တော်ကကြေကြေကြေဆွေးနွေးနိုင်ပါမယ်ဆိုပြီးတော့ပြန်ပြီးတော့ဟိုဘက်ကိုပြန်ပြီးတော့အကြောင်းကြားလိုက်တာရှိပါတယ်
။ကျောင်းသားတွေကတော့အစိုးရလွှတ်တော်အရက်ဖက်ပညာရေးအဖွဲ့အစည်းတွေစုစည်းထားတဲ့ NNER လို့ခေါ်တဲ့ပညာရေးအဖွဲ့အစည်းနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရမယ်ဆိုပြီးတောင်းဆိုထားတာပါ။ကျောင်းသားတွေအနေနဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ချိန်ကစလို့အစိုးရကတော့ Tuh tu borang aku top yang yang mah. Amiosa pinjai ubri aku yesu longa. Jauh nak lungeri siapa siapa mari. Miba biduri pinjai ini patut seni duri aku timca taraja. Aje ni ni nai sanya bi. Ni nai yasi de ubri mujan aku. Lutoga amiosa pinjai ubri pi. Ati tu pihatangai lapis jang popja kebare. Lutoga pihasa dengai de ni mah pipu kele temanaya tawin lah male. Pinjai ini tak sah ne pihasi de ne kau sekujeng suni kele sobi popja kelapa. Tapi mele, amiosa pinjai ubri yesu singa pawan kele. Pinjai ini tak sah ne ia pihasi de garo. Nisane lewe sema pawan song pihce caban gune kanda kaya raja. Amiosa pinjai ubri mah pawan ne cete gud poma tu najang. Tapi mau jauh nari sana dan tuh suni ni nai bogo we tau suni bare.
Mai mai ye, dream people juga pergi barai. Aku tu ka, laza tour ekisane pada bi tempat aja mari. Tamaran ye, lutto aja, tabora kueluan ni re, laza tour piye ne pada bi, lutto kuzleri ye laza gu, ibila tiyan ni ka salu tour ni khanza zibo, birangzul lutto ka tipu lay barai. Tapi ni mah, tamaran ye cawpun saya pukul re, yang tuh sombi mah, mubang ni yesu bu pshenai le melu. Lutto bega temra gu tuan hua pihon pugi rejang, bidu lutto gu zlet uga piobare, bidu ngurau VOA dinau gu angye mamanga piobiama ba.
Lutto gu zlet rey lazane zee domi ine pedere ubri jengu, temra gu lemah matuwe ne macet ine pihon pula re kisa gu, dikne bidu lutto ma mekwa sumpya kerawa. Lutto gu zlet rey lazat domi mugu, sila me banai ne ka satin diro, mula yara te domi kanza wotin elu, bidu lutto ma mekwa re ka, mula ronga dobo tembia hare ubri jengu taukan elu tuan set dong u.
กังวลเรื่องตัวที่อาคุณเสงาเนี่ยจานีเสงาชี้เกี่ยวอะไรที่จานีเป็นตัวบิดอ่ะบิดอ่ะนี่เราซีเวกูเตยเอาเด็กแค่ใครมีตาปัดเดียมีบุญเนี่ยบิดอ่ะเราโกสเลยอุปเดงาฟิวเอโกเปียวอะไรตัวเด็กตัวน้องยามยาเอาการเอาทำอะไรยังตัวเราไม่ชอบกันไหมที่เราตัวเด็กตัวเราได้ไหมที่พี่หูเปียวอะไรอุปเดงยังกลมดีกันเลยที่เราตัวเด็กที่พี่เชื่อใจที่พี่หูไม่ค่อยได้กันมาหรอกแต่เราชอบกันไหมตัวเราไม่เสียตัวไหมกังวลไหมแต่อยากคุณเสงาไหมจานีไหม
สังเกตเนี่ยจริงๆยามีเราพิจารณาตัวเองสมเชื่อใจยามีเราที่พิจารณาไปเลยส่วนเสียรู้เบลล์ลงมาสับวิโรกูโดมินเนลล่าจะเอาคันซ่ามาเล็กเนี่ยโอเคโอเคเอร่าจาระจริงๆไอ้สูตรจริงเลยก็เส้นงานเสียชอบบ้านนี่มาแสดงกองเทปปุ๊บสุดยอดเต็มจนเนี่ยสัวไอ้ยังที่นี่ดูดมาเลยทำมาวิโรน่ากันยี่กับยามีเราที่พิจารณาเลยไอ้เสียชอบหูอะไรเอเปล่าเตียนเนี่ยสับวิโรดาจูคันซ่าคุณพิจารณาเลยดาน่าเสียละดายานเนี่ยสุดยอดเต็มมาดาจูคันซ่าคุณ
ชิมมาชิบิโรน้องลามะสุดโต๊ะกูจะเลยเรื่อยๆเลยดาเสด็จจะเดะจูขันเราคุณชิมมาบ้าลูกโน้ตมันเราหัวนายก็ยังเลยเชื่อใจว่าเรื่องนี้แต่เราอุตส่าห์สิงห์ลูกโต๊ะกูจะเลยเรื่อยชิมยังเว่ตัวมีสามเดือนนี่ยามาอุบลีบิวพูดสิบเชิดลูกโต๊ะก็สามเดือนเท่โอ้ช่วยพูดสิบริกาเชิงอุบลีเนี่ยนี่ปัญหาอีสัญญาลงงานสิ้นเดือนจ่ายจุดเด่นตัวเชฟบีมาตาไทยเดนเนี่ยประมาณตัวมีสามเดือนเอลูตบอระมาเชฟเบบีโรเต็มใจอะไรอุบลีเจียงกู Japan Salia Duma, Deep Hilaroma Pibari. Jodo Gozlery, Laza, Dumi in a better bureau, became your party at Lok Gozle Ulasu at Boragaro.
ကျွန်တော်အဲ့ဒီမှာကြားနေတာငါမဲဆိုတာအဲ့ဒီမှာကျွန်တော်ပါပါတယ်ဗျာကျွန်တော်တို့ကအကလောက်ပေါ့ဗျာအဲမတရားရင်မတရားကလူပေါ့မတရားဦးလို့ယူဆရင်လည်းမယူယုံရှိတာပေါ့ဗျာတော့တရားရင်တော့ပြီးလိုက်ရင်တော့ယူလိုက်မှာပေါ့အခုတော့အတွေ့အကြုံအဖွဲ့ကမတရားဦးဒါပါလာတော့မပြီးဘူးပေါ့နော်သို့တော့ကျွန်တော်တို့ကတော့ကျွန်တော်တို့ဝင်မဆွေးနွေးဘူးဆောင်းလမ်းဆောက်ခံကမ်းလမ်းမကောက်ဘူးတော့ကြားနေပဲ
16ရက်နေ့ကလွှတ်တော်ဆက်ဆံရေးနေ့မှာအကြောင်းကြားခဲ့တာပါ။ပြည်သူ့လွှတ်တော်ကတော့သမ္မတနဲ့အရင်တွေ့ဆုံပြီးမှသာဘာတွေဆွေးနွေးမယ်ဆိုတာကိုမူပေါင်းရေးဆွဲဖို့ဖြစ်နိုင်မယ်လို့ပြန်လည်ပြီးအကြောင်းကြားခဲ့တဲ့အကြောင်းချန်တိုင်းနမက်ဒီမိုကရက်တစ်ပါတီ SNDP ရဲ့ဒီပွဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်
။သမ္မတကသူကဒီ6ပွင့်နိုင်ကိုကောင်းပါတယ်ကြိုးစားပါတယ်လို့ပြောထားတယ်။ပြီးတဲ့အခါကျတော့ဒီလွှတ်တော်အနေနဲ့ပြည်သူ့လွှတ်တော်အနေနဲ့ဘလို့ဖြစ်စေချင်ဘလို့ပုံစံနဲ့ဆွေးနွေးချင်တယ်လဲဆိုတဲ့မူပေါင်းတွေကိုဟိုပေးပါလို့တောင်းလိုက်တဲ့အခါဒီဘက်ကနေပြီးတော့အဲ့ဒီမူပေါင်းတွေချဖို့အတွက်ကိုသမရနဲ့အရင်တွေ့ဖို့လိုတယ်ဆိုပထမဆုံးတစ်ချိန်တွေ့ဖို့လိုတယ်ပေါ့ဗျာအဲ့ဒီမှာတွေ့ပြီးတော့မှဘာတွေဆွေးနွေးမယ်ဆိုတာညှိနှိုင်းပြီးတော့မှအဲ့ဒါတွေကိုမူပေါင်းဆွဲမယ်ပေါ့ဆွဲပြီးတော့
ဆက်ပြီးတော့လွတ်တော်ကဟိုဟာဖြစ်ပင်နေပေါ့စစ်နှစ်ချင်းမြောက်လွတ်တော်စီဝေးတွေကိုတနင်္လာနေ့ကစပြီးကျင်းပနေတာပါအခုလွတ်တော်စီဝေးတွေအတွင်းမှာအရေးပါတဲ့2018ဖွဲ့စည်းပုံပြင်ဆင်ဥပဒေကြမ်းကိစ္စနိုင်ငံတကာကအယုံစိုက်နေတဲ့မျိုးစုံဥပဒေကြမ်းတွေအပါအဝင်2019ခုအောင်မြင်မှုမော်ရဲ့သတင်းပေးပို့ကြပါခင်ဗျာ
ပြည်ဝေဒရင်နောက်ကိုအောင်ရင်မမော်ရဲ့သတင်းပေးပို့ကြပါခင်ဗျာပြည်ဝေကကြာသပတေးနေ့ညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်ကလူမျိုးရေးပဋိပက္ခတွေကြောင့်ပိတ်ထားခဲ့ရတဲ့နယ်စည်းမကြားဆရာဝန်များအဖွဲ့ MSF ရဲ့စည်းကမ်းတွေကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဖွင့်ခွင့်ပေးခဲ့ပေမဲ့လက်တွေ့မှာတော့မနေ့ကမှပြန်ဖွင့်ခဲ့ကြောင်း MSF ဖွဲ့ကသတင်းထုတ်ပြန်ပါတယ် MSF စည်းကမ်းနှစ်ခုလိုပြန်ဖွင့်တဲ့အပေါ်ဒေသခံတွေကြားအမြင်ကွဲလွဲမှုတွေရှိနေပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြမှာပါ။နေစည်းမချားဆရာဝန်များအဖွဲ့
MSF ရဲ့စည်းကမ်းတွေကိုရခိုင်ပြည်နယ်အတွင်းပြန်လည်ဖွင့်ခွင့်ရလိုက်တဲ့အတွက်လူနာပေါင်းများစွာအတွက်အခြေခံကျန်းမာရေးဆောင်ရှားမှုတွေပြန်ရနေကြပါပြီ။ရခိုင်အစိုးရက MSF စည်းကမ်းတွေကိုပိတ်ဖို့အမိန့်ချမှတ်ခဲ့တာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလရုံးကစည်းကမ်းအားလုံးကိုပိတ်သိမ်းခဲ့ရပြီးဒီဇင်ဘာလ19ရက်နေ့ကမှ မောင်တော်မှာစေခန်း၆ခန်းကိုပြန်ဖွင့်နိုင်ခဲ့တယ်လို့ရခိုင်ပြည်နယ်စီမံကိန်း အရာရှိလက်ဖြစ် MSF ရဲ့ဒုတိယအကြီးအကဲ Mr. Simon Taylor က VOA ကိုအခုလိုပြောပါရယ်
At the moment we're providing just primary healthcare HIV support to the MOH
ကျွန်တော်တို့ကတော့အခြေခံကျန်းမာရေးဆောင်ရွက်မှုတွေကိုပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကိုအထောက်အကူပေးတဲ့အနေနဲ့ HIV ကုသမှုကိုလည်းလုပ်နေပါတယ်။နောက်ပြီးရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းလူမှုအတိုင်းအဝန်အားလုံးအပြင်ကျန်းမာရေးအရာရှိတွေအတွက်လိုအပ်ရင်ရောဂါရှာဖွေရေးနဲ့ကုသရေးတွေလုပ်ဖို့ကားတွေမော်တော်ဘုတ်တွေနဲ့မောင်တော်နဲ့တခြားမြို့နယ်တွေကိုပို့ဆောင်ပေးနေပါတယ်။
MSF ကိုကျမ်းမာရေးဝန်ကြီးဌာနကတည်းကကြီးကြပ်တာပါရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုရာဦးစားပေးဆေးကုသပေးတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေပွင့်လင်းမြင်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေနဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းအဝိုင်းကြားပြောဆိုမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ရခိုင်အစိုးရကဆေးခန်းတွေကိုပိတ်ဆေးခဲ့တာကြောင့်လူနာပေါင်းများစွာနှင်နာခဲ့ရပါတယ်။သတင်း၆ပတ်အတွင်းလ
before, obviously, there was a perceived bias, as you know.
No, don't you know, MSF, you know, some yamur in a kuta yir in a patabi, belamu shirelo near anama piosu kangabare. MSF cap when lemin tabu mishibulu le luriga susu piosu nigaraba. General regarda jama ye lu achi a dinda, some yakajabi, dilobe, salo duamava. The chinemabe, a sin dima when lemin tamu shibu chosanibare. General Roga, Ludajin Sana, Mu, Jama, Sansha Mune Patalo, Yu Tada Pumulin, and Los Sauniraba.
You can be near Mount Noma, Nangan Chada Siawan Uga, Dita can Siawanego, a Jamberi, a Pita, one Tansa Nivare. Go and sound mute the mirine, a treatry yoga within a Kanzani are Muslim yoga, Lurila, be Segujare, Lu, Dita canuia Suare. A coolo, say can Piampuina Patalo. Lumu Taiwan in a petta, I mean the bore harin a patello mimia yamaro, young chan jia osu, shuyan e jia ocho yemu uon ton lagaro, kuro pioare.
Ah, it's not the way, it's a little
bit of a few days, that's what I'm going to
All we can do is exactly as we've done before restarting these activities. We shared it with the Ministry of Health and with the Rakhine State Government as partners to community on before we started any activities. We made sure that everybody was aware and they were notified.
This is a strategy we'll maintain.
MSF Yalonganrigo, the Tango Yakuza and the Kunigrega, Yamanangama Wayang Logani Kabi, Yangon Dine, Champine, Gachimpine, the Nena Dine Yakin Pinerima, HIV, TV Yoga, Nepiasara Yoga, the Guta Bini Kerawa, Tapin, a chicken jamaye, some shamu repute, Dasa cha jamaye, a yebo luna rigo, Luebidam Yuripi, Natang Liga Salo, Yakin Pine a drinker, Nepia Yoga Lunabong, the Danjogu Guta Bikerawa. HIV-AIDS Lunarigo, MSF ka amya song kuta pe ni ra ba. Khu lo lo se ma HIV Lunaridamka TV Yoga de bang 3000 jaw ko le kuta pe ni ba re shin.
နန်းလောင်းတင်ပြခဲ့တာပါ MSF ရဲ့စည်းကမ်းတွေကိုဒီဇင်ဘာလတွင်မှစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်အဲ့လိုဖွင့်လှစ်ခဲ့ပြီဖြစ်ကြောင်းကို MSF ကမနေ့ကသတင်းထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်ခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ပြင်သစ်နိုင်ငံဟာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်နိုင်ငံတည်းရွှေပြောင်းဝင်လာတဲ့မွတ်စလင်အတိုင်းဝိုင်းပေါ်ပြန်ပြီးအာရုံစိုက်လိုက်ပါတယ်အဲ့ဒီအတိုင်းဝိုင်းတွေကနေအစွန်းရောက် Islamic Wadi လူသက်သမားလို့ဆိုသူတွေထွက်လာတာပါအစွန်းရောက်သူတွေဟာမွတ်စလင်လူဦးရေထဲမှာအ ਨੇ စုပါလို့ဆိုပြီးညှဉ်းညွတ်ကြဖို့ပြင်သစ်ခေါင်းဆောင်တွေကဆော်ဩနေပါတယ်။ဒါပေမဲ့လည်းအာဖရိကနဲ့အရှေ့လယ်ပိုင်းကရွှေပြောင်းဝင်ရောက်လာသူတွေအလုံးရင်းနဲ့ဝင်လာတာဟာပြင်သစ်မြေမှာအကြမ်းဖက်အစွန်းရောက်ဝါဒီတွေအခြေစိုက်ဖို့ဖြစ်လာစေတယ်လို့ Conservative ဝါဒီတွေကဆိုပါတယ်။ VOA သတင်းတောက် Great Flakers ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြမှာပါ။
ပြင်သစ်မှာအကြမ်းဖက်ဖြစ်ရကြောင်းကိုယ်နိုင်ငံထဲမှာတွင်မွတ်စလင်အဝင်ဝိုင်းကနေအကြမ်းဖက်သမားတွေထွက်လာတဲ့အပေါ်ဥရောပတိုက်တော်ဝင်ပြန်ပြီးစိုးရိမ်လာကြပါတယ်။အဲ့ဒီအဝင်ဝိုင်းကရွှေပြောင်းနေထိုင်သူတွေနဲ့ကလေးတွေဟာလူအဖွဲ့အစည်းနဲ့တီးခြားဖြစ်နေတတ်ပါတယ်။ပြင်သစ်မူဝါဒတွေနဲ့လူမှုအမြင်တွေကမွတ်စလင်တွေရောဝင်ပေါင်းစပ်ဖို့ကန့်တတ်ထားတယ်လို့ Rice တက္ကသိုလ်ပြင်သစ်လေ့လာရေးဌာနကပါမောက Yuli Fatty ကပြောပါတယ်
။ Most Muslims in France are
ပြင်သစ်ကမွတ်စလင်အများစုဟာသဘောထားမတင်းပါဘဲနဲ့ဥတွေကိုလိုက်နာသူတွေဖြစ်ပြီးတော့ပြင်သစ်မှာကိုးဘွားကိုထူထောင်နေသူတွေပါသူတို့ကိုယ်တိုင်ရဲ့ခွဲခြားဆက်ဆံမှုနဲ့ပိတ်ဆို့တားဆီးရာတွေကိုရင်ဆိုင်နေရသူတွေပါ
ပြင်သစ်မှာနေလာတာ9နှစ်ရှိပြီဖြစ်တဲ့ဖက်ဒီဟာအတိတ်ကခွဲခြားမှုတွေအကြောင်းစောင့်ရေးမှုပါတယ်မွတ်စလင်အများအပြားအောင်းအောင်းမြင်းမြင်းရောဝင်ပေါင်းစပ်နိုင်ပေမဲ့ရုန်းကန်နေရသူတွေရှိနေတော့မယ်လို့သူကပြောပါတယ
် sort of core nugget
စေပြီးတော့နေကြတဲ့အခွင့်အလမ်းမရတဲ့မွတ်စလင်အစုအဖွဲ့မျိုးတွေရှိနေတော့မှာသူတို့ဟာစင်ကြယ်ပုံအရက်တွေစီရပ်ကုန်ကြပါတယ်။စင်ကြယ်ပုံဆိုတာပြင်သစ်မှာတော့ပြန်ကြရက်ကွက်နေတာအခေါ်ဝေါ်ပါ။သူတို့ဟာအခွင့်အလမ်းတွေနဲ့လူမှုအပြောင်းအလဲတွေကိုမခံစားကြရပါဘူးရှင့
်။ဒါပေမဲ့အမေရိကန်မှာရွှေပြောင်းနေထိုင်တဲ့မွတ်စလင်တွေကြတော့ပညာတတ်ကျွမ်းကျင်သူတွေဖြစ်နေပြီးလူဦးရေရဲ့တရားခိုင်နှုန်းတော့မရှိဘူးလို့ဖက်တီးကပြောပါတယ်။ဒါကြောင့်ဒီမှာတော့ဘာသာရေးဟာရွှေပြောင်းနေထိုင်ခြင်းဆိုင်ရာဒုစမှာကြီးမားတဲ့ခံကဏ္ဍကမပါပါဘူး။ပြင်သစ်မှာကအထောက်ထားမခံလို့မဲ့ဘာကိုမှလုပ်လို့မလွဲပါဘူးအမေရိကန်မှာကြတော့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေဟာအလုတ်ကင်ရွယ်တကူရပြီးပြည်နယ်များပြားမှာဆိုရင်ရင်မောင်းလိုင်စင်တောင်းမှယူလို့ရပါတယ်ဇာလကတော့အမေရိကန်နိုင်ငံရေးညှဉ်းခုံပွဲနဲ့ပညာရှင်ဆွေးနွေးပွဲတွေမှာနေဆက်ကိုလုံခြုံအောင်ဘယ်လိုလုပ်မလဲနိုင်ငံထဲမှာရှိနေတဲ့အထောက်ထားမဲ့ရွှေပြောင်းနေထိုင်သူ70တန်းကျော်ကိုဘယ်လိုလုပ်ကြမလဲဆိုတာအဓိကပြောကြပါတယ်ခွာခြားတာတွေရှိပေမဲ့လည်းပြင်သစ်နဲ့ဥရောပရဲ့ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာစင်ကုန်မှုတွေကအတူတူပဲလို့ရွှေပြောင်းနေထိုင်ခြင်းမူဝါဒဆိုင်ရာ Institute က Mark Rosenblum ကပြောပါတယ
် This is a very globalized world
ပိတ်ကိုကူးလူဆက်ဆံမှုများတဲ့ကမ္ဘာမှာကျွန်တော်တို့နေနေတာပါအနောက်နိုင်ငံအားလုံးမှာရွှေပြောင်းနေထိုင်သူဦးရေအများကြီးရှိပါတယ်ဒါကြောင့်ရေရှည်မှာတော့အောင်အောင်မြင်မြင်ရောဆက်ပေါင်းဝင်တာဟာရွှေပြောင်းနေထိုင်ခြင်းတစ်စိတ်တစ်ပိုင်းဖြစ်ရပါမယ
်ရွှေပြောင်းဝင်လာသူတွေကိုနိုင်ငံလူဦးရေထဲပေါင်းစပ်ထည့်သွင်းတာမှာအမေရိကန်ပြည်ထောင်စုဟာစံနမူနာတစ်ခုဖြစ်တယ်လို့ Rosenblum ကပြောပါတယ်ဒါပေမဲ့လက်ရှိစိန်ခေါ်မှုတွေကိုကင်တွယ်ဖို့မူဝါဒပိုင်းမှာနိုင်ငံရေးရကွဲပြားနေတာကိုတိတိယောက်ယောက်ဖြေရှင်းရမယ်လို့သူကပြောပါ
တယ်
။အမေရိကန်မှာရွှေပြောင်းနေထိုင်သူတန်း40နဲ့အထောက်ထားမဲ့နေထိုင်သူ70တန်းရှိနေတော့ဒါဟာလူဦးရေရဲ့အစိတ်ပိုင်းကြီးပါ။ဆိုတော့ဒီမူဝါဒဆုံးဖြတ်ချက်တွေနဲ့ညှဉ်းခုံပွဲတွေရဲ့ရိုက်ခတ်မှုရှိနေတဲ့လူဦးရေအတွက်အများကြီးပါ
။ရွှေပြောင်းဝင်ရောက်တာနဲ့ဆက်ဆံနေတဲ့ပြဿနာတွေအတွက်လူဆန်တဲ့အလုပ်ဖြစ်တဲ့အဖြေတွေကိုအမေရိကန်မူဝါဒရေးဆွဲသူတွေရှာဖို့လိုတယ်လို့ Rosenblum ကပြောပါတယ်ညာ။
ပြင်သစ်နိုင်ငံကရွှေပြောင်းအလို့သမားတွေနဲ့ပတ်သက်တဲ့အခြေအနေကိုကိုကျော်ကျော်သိတင်ပြခဲ့တာပါ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သခြင်းတောင်းညင်နိုင်ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားနိုင်ကြပါတယ်။မိမိတို့ရဲ့ data တွင်ကဖိနှိပ်ခွဲခြားဆက်ဆံမှုတွေနဲ့ထူးခြားတဲ့အကြောင်းအရာတွေကိုတိုင်ကြားခြင်းနဲ့ဆိုရင်လည်းစာရက်ကတဆင့်စာရေးသားနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝဲအတွင်းကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မယ်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ကျွန်တော်တို့မှာတွေကနေအဲမဒီဒီတာမှာမြန်မာရဖို့အတွက်အင်ဂျင်နီယာချဖို့ရတောင်းဆိုတဲ့ပုံတွေရ။ဒါပေမဲ့အင်ဂျင်နီယာချဖို့ဆိုတာ
ဒီအကြောင်းတွေကိုအစီအစဉ်နောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ဦးဝင်းမင်းအစီအစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသားဥအိမ်အရေးအိတ်တဲခြင်းအကြောင်းတင်ပြထားပါတယ်။တစ်ခုခုကြောက်ဓာတ်မှန်ရရတာကနေဒီသားဥအိမ်အရေးအိတ်တဲတာပိုတိလာရပြီးမလို့အပဲခွဲထုတ်တာတွေမဖြစ်သင့်ဘူးလို့တာဖွားမီရဲ့အထုကူတွေကဆိုပါတယ်ခုလိုတာဥအိမ်အရေးတဲတာဟာယောဂမဟုတ်ပဲပုံမှန်ကြောက်ဖြစ်နိုင်တယ်လို့ဟော်မုန်းစေးစားဖို့လိုနေတာကနေတိတ်ပြင်းထန်တဲ့ကင်ဆာအထိလည်းဖြစ်နိုင်တာမို့ခွဲခြားသိနိုင်ဖို့အရေးကြီးတယ်လို့ဆိုပါတယ်ဒီအကြောင်းစစ်တက္ကသိုလ်တက်နဲ့ဗဟုအမျိုးသမီးဆေးရုံတာဖွားမီရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီရာကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာပါ
โอเคဘမခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေမှာတာဥရင်အရေးအိတ်တဲတဲ့ပြဿနာဖြစ်တာများလားဆရာမလေ
းအခုနောက်ပိုင်းတော့เนาะအဲဒီအာထရာဆောင်းတွေပေါ်လာတဲ့အခါမှာအကြောင်းတစုံတရာနဲ့အာထရာဆောင်းရိုက်မိတဲ့အခါမျိုးမှာအဲရေအိတ်တဲတာလေးတွေတွေ့လာကြတော့လူပြောများလာကြတာပေါ့လေအာထရာဆောင်းဆရာကလည်းတာဥရင်မှာရေအိတ်တဲတယ်လို့ရှင်းပြလိုက်တော့သူအများစုကစိုးရိမ်သွားကြတာပေါ့လေ
ဟုတ်ကဲ့အခုလို့ဒီအာထရာဆောင်းနဲ့တွေ့လာတဲ့အခါမှာဒီစိုးရိမ်ရမှုအနေထားနဲ့ဘယ်လိုဖြစ်နိုင်တယ်ဆိုတဲ့အနေထားလေးရောဆရာမကြီးဆက်ရှင်းပြလို့ရမလား
။ညာတော့အဖြစ်ကတော့အဲ့ဒါလေးတွေကဖြစ်နိုင်တာကနှစ်မျိုးရှိပါတယ်။တဘာဝအစရောက်ကျမတို့ရဲ့တာဥအိမ်မှာလာစဉ်လာစဉ်ယာတီပေါ်ဖို့အတွက်တာဥကျွေးရပါတယ်။အဲ့တာဥကျွေးဖို့လုပ်ငန်းစဉ်မှာအရေအိတ်လေးတွေဖြစ်လာပါတယ်။အဲ့ရေအိတ်ကဥပမာ20 mm ဆိုတာ 2 cm 2.5 cm လောက်ရအောင်တော့ပုတ်သွားပါတယ်။တာဥကျွေးရလို့ခေါ်ပါတယ်။ဆိုတော့ဒါဒီပုံမှန်ပိုက်ထဲမှာဖြစ်နေကြပြီမဲ့တော်တော်များများကအရင်တော့မသိကြဘူးလေဟိုအာဆာဆောင်းမှာမှဒီရေအိတ်လေးတက်တက်လာတာကိုသိလာကြတယ်ပေါ့အဲ့လိုမျိုးကြောင့်ဖြစ်တဲ့တဘာဝအတိုင်းဖြစ်တဲ့ရေအိတ်လေးဖြစ်နိုင်တယ
်
ဒါမှမဟုတ်လို့ရှိရင်ယောဂါလည်းဖြစ်နိုင်တယ်ပေါ့
ဟုတ်ကဲ့
အဲ့တော့တဘာဝလျောက်ဖြစ်တဲ့ရေအိတ်လေးတွေဆိုတာ 5 cm လောက်ထိကိုလက်တင်ခံပါတယ်အဲတကယ်ယောဂါဆိုရင်တော့ 5 cm ထက်ပိုပြီးကြီးလေးရှိတယ်ဟိုရိုးရိုးရေအိတ်ဆိုရင်တော့အရေးကြီးကြီးပေါ့အရေးကြီးကြီးဆိုတော့အာဆာဆောင်းမှကြီးလာမဲမဲအိတ်ကလေးပေါ့အဲ့လိုမဟုတ်ပဲအိုက်စင်တီမီတာဆက်လေးကြီးမယ်အထဲမှာလည်းအရေးကတစ်ခါလေးအနေတွေတွေ့တာတို့တစ်ခါလေးအဆိုင်ခဲတွေ့တာတို့ဆိုရင်တော့ယောဂဖြစ်တတ်တာပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဘာမှယောဂမဖြစ်တာလည်းဖြစ်နိုင်တယ်တဘာဝလည်းဖြစ်တာယောဂဖြစ်နိုင်တာလည်းဖြစ်နိုင်တယ်ပေါ့ဆရာမနော်အဲ့တော့ဆရာမကကပြောတဲ့လက္ခဏာတွေကဒီအာထရာဆောင်းနဲ့ရှိုက်ကြည့်မှသိရတာဆိုတော့ပုံမှန်အားဖြင့်ရောဆရာမကြီးဒီပြင်ပမှာဆေးရုံဆေးခဲမရောက်ခင်မှာလူနာအနေနဲ့သိနိုင်တဲ့လက္ခဏာတွေရောရှိတာ
တကယ်တမ်းတော့ခုနတဘာဝအတိုင်းဖြစ်တဲ့ရေအိတ်ဒီကတော့ညာတော့အဖြစ်တရားရုံးညာလောက်ကယောဂလက္ခဏာမရှိဘူးစဉ်းစားရတာမရှိဘူးအာထရာဆောင်းကမရိုက်ဖြစ်ရင်မသိကြဘူးဒါပေမဲ့တချို့ကြတော့လေဝေးအဲ့ဒီသာဥကြည်ကံမျိုးပေါ့တို့ယာတီဆိုင်ကြောင်းမှာ28ရက်တခါယာတီလာတဲ့လူအတွက်ဆိုရင်14ရက်မြောင်ဒီလောက်မှာစီးဆက်ကနည်းနည်းကတိကောင်းပြီးဖြစ်တယ်။နှက်လွန်လူချွဲဒီအဖြူကြီးအစင်းနေဆိုအဲ့ဒါဆိုရင်ဒါတာဥကျွေးတော့မယ်ပေါ့။အဲ့လိုလေးတချို့ကလည်းသိတယ်။ဆိုအဲ့ဒါမျိုးကြတော့ဆရာဝန်ဆရာမနဲ့တိုင်ပင်လိုက်တာနဲ့ဒါဒီရိုးရိုးရိပ်အိပ်လားကွက်ကွက်ပြပြပြီလို့ရပါတယ်။နော်။တကယ်ယောဂကြားတဲ့ခါကျတော့နှစ်မျိုးဖြစ်နိုင်တာပေါ့။ကင်ဆာမဟုတ်တဲ့ဟာနဲ့ကင်ဆာဟုတ်တဲ့ဟာပေါ့။ကင်ဆာမဟုတ်တဲ့ယောဂါကလေဘနိုင်ပေါ့နော်။ညာတော့အဖြစ်အလုံးကြီးလာမှပဲဆန်းလို့ရမှပဲတည်ကြတယ်။အဲကင်ဆာဖြစ်မဲ့ဟာကြတော့အလုံးဆန်းလို့မရခင်အစင်မှာသူတို့မှခံစားရတာလေးတွေရှိတယ်။အဲ့ဒါကတော့ကင်ဆာရဲ့လက္ခဏာတွေဖြစ်တဲ့ရုပ်တရည်ကြီးအစာတောက်ပြက်လာတယ်။ပေါင်ချိန်ကျသွားတယ်။အစာမကြေတယ်လို့ခံစားရတယ်။တစ်ခုခုစားပြီးရင်ပြည့်နေတယ်။အစာကျင်ဘူး။ ော့ဒီလက္ခဏာတွေဖြစ်လာရင်အရန်တတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီလက္ခဏာတွေကတခါလေအစာအိမ်နဲ့ပတ်သက်တဲ့လက္ခဏာတွေပေါ့နော်။ဒါပေမဲ့အဲ့ဒီသားဥဝင်ကင်ဆာမှာအစောဆုံးလက္ခဏာအဲ့ဒါပါပဲ။အဲ့ဒါကိုတခါတလေကြတော့ပြည်သူလူထုတော့အများစုကဘာလို့ထင်လဲဆိုတော့အစာအိမ်ယောဂါလို့ရှင်ပြီးအစာအိမ်နဲ့ပတ်သက်တာတွေစစ်ဆေးတာတွေရှာဖွေတာတွေလုပ်ရင်းနဲ့သားဥဝင်ကင်ဆာကိုလွတ်သွားတတ်ပါတယ်။အဲ့တော့သားဝင်ကင်ဆာကိုဘယ်ချိန်မှတည်လဲဆိုတော့ဘိုက်မှာအလုံးပေါ်မှာတည်တယ်အဲ့ဒီချိန်ဆိုရင်ရန်နောက်ကျသွားပါတယ်ဒါကြောင့်မလို့ခုနလိုယောဂလက္ခဏာဒီပြုတာသားတောက်ပြက်တာဘာညာပေါ်လာရင်လည်းအဆောဆောင်းနဲ့ဆစ်ဆီးတဲ့နဲ့ဆရာဝန်နဲ့ဆစ်ဆီးတယ်သားတို့ကသားဦးအိမ်ကင်ဆာကလေညိုညိုလိုက်တတ်တဲ့ကင်ဆာဖြစ်ပါတယ်ညိုညိုအရင်အချပေါ့အမီအမအညီမမများရာဇဝင်ရှိခဲ့တဲ့လူတွေဆိုရင်အဆောဆောင်းလို့တစ်နှစ်တစ်ခါလောက်ချက်ကပ်ဖြတ်ရိုက်ကြည့်နေခြင်းအားဖြင့်သောစီရဲ့အဆင့်ကိုတည်လို့ရတယ်
။ဟုတ်ကဲ့တခြားရောဒီတောက်ဝင်အရေးတည်နိုင်တဲ့အနေအထားရှိသေးလား
။ကင်ဆာမဖြစ်တဲ့ခဲမှာမှနောက်တစ်မျိုးကတော့ယာဒီလာရင်ယာဒီသွေးအထဲမှာအောင်းလို့ဖြစ်တဲ့အရေးအိတ်ပေါ့။ဟိုခုနကရိုးရိုးရေးအိတ်ဆိုရင်တော့ဒါအထဲမှာအရေးကြီးကြီးပဲရှိတာ။ခုနယာဒီလာရင်ယာဒီသွေးအပြင်မှာထွက်တာရှိတယ်လို့တော့အထဲအတွင်းထဲမှာလည်းအောင်းလို့ဖြစ်တဲ့အိတ်ကြတဲ့ခါကျတော့သူကအထဲမှာသွေးတွေအောင်းတာ။အဲ့သွေးတွေကအောင်းရင်အောင်းရင်နဲ့ကြာတော့သူကအနေလူမျိုးတွေလည်းဖြစ်တတ်တယ်။နောက်သူကရိုးရိုးရေးအိတ်ဆိုရင်တော့တစ်ဖက်ပဲဖြစ်တယ်။ဒါပေမဲ့ဒီပြိုင်နဲ့ဆက်မှနှစ်ဖက်စလုံးဘေရောညာရောဖြစ်ခဲ့တယ်။အဲ့တော့ရာဒီသွေးအောင်းလို့ဖြစ်တဲ့အလုံးဆိုရင်တော့နှစ်ဖက်စလုံးမှာဖြစ်တတ်တယ်။သူကကြာတော့ကင်ဆာလည်းမဟုတ်ပါဘူး။အိမ်အောင်ရှိတဲ့လူ၊သားသမီးမမွေးတဲ့လူ၊အဲ့လိုလူမျိုးတွေအပြူကြီးတွေအိမ်အောင်ကြာတော့လည်းသားသမီးမရတဲ့လူတွေမှာနည်းနည်းနှစ်ကြာလာရင်ဖြစ်လာတတ်တဲ့ယောဂါပါ
။ဟုတ်ကဲ့။အဲ့တော့အခုလိုမျိုးဒီရာဒီသွေးရောက်တာကြောင့်တောက်ဝီမှာအရေးအိတ်တဲတာဖြစ်လာရောလက္ခဏာတွေကဘယ်လိုရှိနေလဲ
။အဲ့ဒီယောဂါကြတဲ့ခါကျတော့ရာဒီလာရင်ကြိုက်တာနဲ့တွေ့ပါတယ်။ရာဒီလာရင်အထမနေ့တည်းရလောက်ကြိုက်တယ်ရာဒီကောင်းကောင်းဆင်းလိုက်တာနဲ့ကြိုက်တာတက်တာဝါတယ်ဆိုတာဒီတဘာဝမျိုးများစုကြိုက်တာယောဂါမဟုတ်ဘူး။ခုနကျွန်မပြောတဲ့ရာဒီသွေးအောင်းနဲ့ယောဂါကြတော့ရာဒီလာရင်ကြိုက်တာက၃ညလာရင်၃ညလုံးကြိုက်တယ်။နေနိုင်အောင်ကြိုက်တယ်အလုတ်ကင်ပြအောင်ကြိုက်တယ်စီထူးစီစားတော့လာအောင်ကြိုက်တယ်။အဲပြီးတဲ့ခါကျတော့စာဖြစ်စာမှာတော့ရာဒီပြီးသွားရင်တက်တာသွားတတ်တယ်။ဒါပေမဲ့နောက်ပိုင်းကျတော့ရာဒီပြီးလဲမတက်တာတော့ဘူး။အဲ့လိုမျိုးဆိုရင်တော့အာဆာဆောင်ရိုက်ကြည့်လိုက်ရင်နှစ်ဖက်စလုံးမှာအရေးအိတ်ကအရေးကျကျအိတ်မဟုတ်ပဲဖြစ်ခဲတဲ့အရေးအိတ်မျိုးဖြစ်တတ်တယ်။ဟောအဲ့ဒါကြခွဲရန်စိတ်ရမလူပဲနဲ့ဟော်မုန်းနဲ့ကူပါတဲ့ယောဂါဖြစ်ပေါ့နော်ဟော်မုန်းစိတ်နဲ့ကူတာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဒီယောဂါရဲ့အနေထားကလုံးဝစိတ်မပူပါတဲ့အနေထားနဲ့အရင်စိတ်ပူပါတဲ့ကင်ဆာလိုမျိုးလည်းဖြစ်နိုင်တယ်။နောက်တစ်ခုကတာမန်ဟော်မုန်းစိတ်လောက်နဲ့ကုလို့ရတဲ့အနေထားလည်းရှိနေတယ်ပေါ့။ဟု
တ်ကဲ့
အဲ့ဒီခါကျတော့ဒီတောက်ဝင်အရေးအိတ်တဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်ကော
အဲ့ရေအိတ်ပေါ်နေဆိုတာကအဲ့တခုခုအာဆာဆောင်းမှာတွေ့ရဆိုရင်ဟိုမဟုတ်ပါဘူးတဘာဝရေအိတ်ပါလို့လစ်လျူရှုပြီးတော့လည်းနမိကြပါနဲ့ဒါမှမဟုတ်လေအဲ့အရေးတွေ့ရဆိုတော့ကင်ဆာဖြစ်ပြီဆိုပြီးတော့လည်းတစ်ဖက်ဆုံးမရောက်ပါနဲ့ဆရာဝန်ဆရာမနဲ့ဆွေးနွေးတိုင်မြင်လိုက်လို့ရှိရင်အဖြေမှန်ရပါတယ်တချို့ကအဲ့ဒါကိုကြောက်လန့်ပြီးထုတ်ပါထုတ်ပါဆိုပြီးတော့ဟိုတချို့တွေလည်းထုတ်ပြလိုက်ကြတယ်ရိုးရိုးအဲ့ကြတဲ့ခါကျတော့မလူလာအဖဲနဲ့သားဦးအိမ်ရဲ့ function ကညော့သွားမယ်မလူလာအဖဲခွဲစေရတယ်သားဦးအိမ်ရဲ့အလုပ်ကပြတ်သွားတာပေါ့လေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ
ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါလာမယ့်စနေည VOA ဓာတ်ရိုက်လေလိုင်းမှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပါ
တော်ရရှိမြခင်နိုင်ငံရေးပြဿနာညီညာရေးပြဿနာတွေဆင်မတွန်းနိုင်ဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ချိတက်မှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီဥပဒေကိုပြန်လည်သုံးစားဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုပြန်ကြားခဲ့တဲ့သဝန်တော်ကိုလည်းအကြောင်းသားတွေကလက်မခံနိုင်ဖြစ်နေကြပါတယ်ဆိုရင်ဒီပြဿနာကိုဘယ်လိုကင်တွယ်ဖြစ်ရှင်းသင့်တယ်လို့သောရရှင်တွေထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်မြခင်ပါဝင်ဆွေးနွေးလို့ရတော့ရှင်ရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554 fax နံပါတ် 2392382552 ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလို့တူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
လာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာဥကျော်ဇန်သားနဲ့အတူသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပဲဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအယက်သားအသင်းအဖွဲ့တွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ NGO တွေရဲ့အခန်းကဏ္ဍအရေးကြီးပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်။
ရွက်ောက်ပွဲဆိုင်ကျင်းပြီးဆိုင်ရာစင်းမြင့်ဥပဒေမူကြမ်းကိုအရသာအဖွဲ့အစည်းကပြင်ဆင်ပြီးဇန်နဝါရီလ15ရက်နေ့ကရွက်ောက်ပွဲကော်မရှင်ကိုပေးလိုက်ကြောင်းသိရှိရပါတယ်။လာပဲအထွေထွေရွက်ောက်ပွဲမှာမဲပေးနိုင်တဲ့မဲဆန္ဒရှင်စီးရင်ကိုနိုင်ငံရေးပါတီနဲ့ရွက်ောက်ပွဲစောင့်ကြည့်မဲ့အရက်ဖက်အဖွဲ့အစည်းတွေကိုဖြန့်ဝေမယ်လို့ရွက်ောက်ပွဲကော်မရှင်ကမကြာမီကကြေညာပါတယ်။ဇန်နဝါရီလ10ရက်နေ့မှာလွတ်တော်ပြင်ပနိုင်ငံရေးလှုပ်ရှားမှုအရေးကြီးပုံကိုအရသာအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တို့ဆွေးနွေးကြပါတယ်။အရသာအသင်းအဖွဲ့အရေးပါလာတဲ့သာရကဖြစ်ပါတယ်။လွန်ခဲ့တဲ့အောက်တိုဘာနဲ့ဒီဇင်ဘာလကလည်းအရသာအသင်းအဖွဲ့တွေရန်ကုန်မှာအလုံယုံဆွေးနွေးပွဲကျင်းပပြီးတိုင်းပြည်မှာပြုပြင်ပြောင်းလဲရမယ့်ကိစ္စတွေကိုတင်ပြသွားပါတယ်။ပြည်သူ့ဘဝတာယာရေးအမျိုးသားပြန်လည်တည်မြဲရေးညီညာရေးနဲ့ဒီမိုကရေစီအရေးအတွက်အစိုးရအနေနဲ့ဆောင်ရွက်တင်တာတွေကိုမိမောက်ထိုးပြပါတယ်။အရသာအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအဓိကထားတာမို့ဒီမိုကရေစီပြုစုပြောင်းထောင်ရေးမှာအရေးကြီးတယ်လို့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းရမှာလေပြည်သူလူထုကိုပညာပေးပြီးအများကြီးကူညီထောက်ပံ့နိုင်ပါတယ
်။ဆီယနာရှင်ကြီးစိုးချိန်မှာရင်ကားရှိခဲ့တဲ့ဘာသာရေးယဉ်ကျေးမှုနဲ့မြို့နယ်အသင်းတွေဆက်လက်ရှင်သန်နေတာမို့အရသာအသင်းအဖွဲ့အရေးအတွက်ကိုသိနိုင်ဖို့မလွယ်ပါဘူး။လွန်ခဲ့တဲ့ဇူလိုင်လ18ရက်နေ့ကပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေမှာမပုံတင်စရာမလိုတဲ့အသင်းအဖွဲ့အမျိုးအစားကိုဖော်ပြပါတယ်။သာသနာရေးနဲ့စီးပွားရေးတသက်ကိုသာကျင့်သုံးဆောင်ရွက်တဲ့အသင်းအဖွဲ့တွေဟာမပုံတင်စရာမလိုပါဘူး။ရွေးကောက်ပွဲကော်မရှင်မှာမပုံတင်ထားတဲ့နိုင်ငံရေးအဖွဲ့အစည်းဟာဒီဥပဒေမှာအကျိုးမဝင်ပါဘူး။နောက်ပြီးတော့တည်ဆဲဥပဒေအရတည်ထောင်ထားတဲ့အသင်းအဖွဲ့တွေလည်းမပုံတင်စရာမလိုပါဘူး။ဒါကြောင့်မို့အရသာအသင်းအဖွဲ့300ကျော်လောက်ရှိနိုင်တယ်လို့အကြံပြင်းခန့်မှန်းတာမျိုးပဲရှိပါတယ်။
အစိုးရမှတ်ပုံတင်ဥပဒေမှာအသေးအမှတ်ပြုထားတဲ့အသင်းအဖွဲ့2မျိုးသာရှိပါလေ။အကျိုးအမြတ်မယူဘဲလူမှုရေးလုပ်ငန်းဆောင်ရွက်တဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းဆောင်ရွက်တဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ NGO ဖြစ်ပါလေ။ဒါပေမဲ့အရသာအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုတ်ကင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါလေ။ပြည်တွင်းအရသာအသင်းအဖွဲ့တွေလုတ်ရည်ကံရင်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ NGO အဖွဲ့တွေကကူညီထောက်ပံ့ပါတယ်။ဥပမာလူမှုရေးငြိမ်းချမ်းရေးတရားမျှတရေးလူ့အခွင့်အရေးပတ်ဝန်းကျင်ရေးနဲ့ဒီမိုကရေစီအရေးမှာပါဝင်တဲ့အရသာအဖွဲ့တွေကိုကူညီနေတဲ့ပေါင်းကူ NGO အဖွဲ့ဟာ2008နောက်ပိုင်းမှာထင်ရှားလာပါတယ
်။မြန်မာပြည်မှာကိုလိုနီခေတ်ကတည်းကဘာသာရေးကုသိုလ်ဖြစ်အသင်းတွေရှိပေမဲ့စစ်အစိုးရခေတ်ရောက်မှလူမှုရေးလုပ်တဲ့နိုင်ငံတကာ NGO ရှိလာတာဖြစ်ပါတယ်။1990နောက်ပိုင်းမှာကျန်းမာရေးဆိုင်ရာ NGO အချို့ကိုလုတ်ခွင့်ပေးပါတယ်။1994မှာအပြစ်ခတ်ရက်စဲပြီးတဲ့နောက်တိုင်းရင်းသားဒေသမှာနိုင်ငံတကာ NGO 15ခုလောက်တည်ရှိလာပါတယ်။2005နောက်ပိုင်းမှာနေပြည်တော်ကိုအစိုးရယုံပြောင်းသွားတာဟာရန်ကုန်အခြေစိုက်အရသာအသင်းအဖွဲ့နဲ့နိုင်ငံတကာ NGO တွေကိုလုတ်ရကန်ရလွဲကူစေပါတယ်။နေပြည်တော်မှာအစိုးရယုံဆိုင်ပြီးတဲ့နောက်ပိုင်းမှာ NGO နဲ့အရသာအသင်းအဖွဲ့တွေတိုးပွားလာပါတယ်။2008နာဂစ်လီဘေးကယ်ဆယ်ရေးမှာအရသာအဖွဲ့တွေမကြုံစဘူးလုတ်ပိုင်권ရကြပြီးအသင်းအဖွဲ့အစ်တွေနေချင်းညချင်းပေါ်ထွက်လာပါတယ
်။တန်ခါနဲ့အခြားဘာသာရေးအသင်းအဖွဲ့တွေနာဂစ်လီဘေးကယ်ဆယ်ရေးမှာတက်ကြွစွာပါဝင်ကြပြီးမြင်ဘာသာရေးလူမျိုးရေးခွဲခြားမှုကင်းရှင်းတာတွေ့ရပါတယ်။ဒါပေမဲ့နောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းအချို့မှာဘာသာရေးလူမျိုးရေးခွဲခြားမှုကိုကျော်လွှားနိုင်စွာမရှိပါဘူး။လူမျိုးနဲ့ဘာသာကိုလိုက်ပြီးအကူအညီပေးတာဟာသူမူရေးခွာဟချက်ကိုကြီးမားစေတယ်လို့ယုံကြည်တဲ့အရသာအသင်းအဖွဲ့တွေလည်းရှိပါသေး။ဒါကြောင့်ပြည်သူ့ဘဝမြင့်တင်ရေးမှာပါဝင်လာကြတဲ့အရသာအဖွဲ့ဟာတိုင်းပြည်ပြုပြင်ရေးကိုပါစိတ်ဝင်စားလာကြရတာဖြစ်ပါတယ်။ပြည်သူလူထုရဲ့နစ်နာခြင်းနဲ့လိုအပ်ချက်တွေကိုအရသာအသင်းအဖွဲ့တွေကတောင်းဆိုနိုင်ပါတယ်။ပြည်သူလူထုရဲ့အခွင့်အရေးကိုလည်းကာကွယ်နိုင်ပါတယ်။ပြည်သူလူချင်းနဲ့ပစ္စည်းပစ္စည်းရနဲ့ဝန်ဆောင်လုပ်ငန်းကိုလည်းအရသာအဖွဲ့တွေကပံ့ပိုးနိုင်ပါတယ်။အတိုက်အခံနဲ့နှိစက်တဲ့အသင်းအဖွဲ့တွေလည်းရှိပေမယ့်အားလုံးဟာပြည်သူလူထုနဲ့အစိုးရအကြမ်းမှာရပ်တည်ပြီးပြည်သူအကျိုးတည်ဖို့တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ အာနာရှင်စနစ်ဟောင်းရဲ့လောင်းရိပ်ကမထွက်နိုင်သေးတဲ့အချိန်ကမှအခုလိုရတအသင်းဖွဲ့တွေရှင်းတန်းလာတာဟာကောင်းမွန်တဲ့လက္ခဏာဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
ပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တန်လွင်မြစ်တစ်လျှောက်မှာဒီဆောက်မဲ့ရေကာတာစီမံကိန်း6ခုကိုချက်ချင်းရပ်တန့်ပေးဖို့အဖွဲ့အစည်းပေါင်း130ကျော်လို့ကနေတောင်းဆိုခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာရေကာပွဲကော်မရှင်အသစ်ဖွဲ့စည်းပေးဖို့ဒေသခံလူထုတွေကတောင်းဆိုခဲ့ကြတယ်ဆိုတာနဲ့နေရအနှံ့ပြားကနေရွှေ့ပြောင်းလာကြတဲ့အင်ချီမဲ့သူတွေကနေအင်ချမ်းမြေအတီတကြရရှိနိုင်ရေးအတွက်ရခိုင်ပြည်နယ်တန်တွဲမြို့မှာသဏ္ဍဖော်ထုတ်ပေါ်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျွန်တော်ကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါတန်တွဲမြစ်တစ်လျှောက်မှာတည်ဆောက်မဲ့ရေကာတာစီမံကိန်း6ခုကိုချက်ချင်းရပ်တန့်ပေးဖို့ဒေသခံပြည်သူ6000ကျော်နဲ့နိုင်ငံရေးအဖွဲ့အစည်းများအပါအဝင်ဖွဲ့အစည်းပေါင်း130ကျော်တို့ကလက်မှတ်ထိုးပြီးဇန်နဝါရီလ19ရက်နေ့ကတောင်းဆိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်တန်တွဲမြစ်ပေါ်တည်ဆောက်မဲ့ရေကာတာစီမံကိန်းတွေဟာပဋိပက္ခကိုပုံမဆိုးရွားစေပြီးဒေသခံလူထုရဲ့အခွင့်အရေးချိုးဖောက်မှုများကိုဖြစ်ပေါ်စေတဲ့အတွက်တန်တွဲရေကာတာစီမံကိန်းကိုချက်ချင်းရပ်တန့်ထားဖို့မြန်မာနိုင်ငံမြချောင်းမြားကွင်ရက်ကမြန်မာလက်စစ်စွမ်းအင်ဝန်ကြီးဌာနတရုတ်နဲ့ထိုင်းတန်ယုံတွေကိုစာပို့တောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့တိုင်းသူပြည်သားတွေရဲ့ဘဝလုံခြုံရေးနဲ့နိုင်ငံထာဝရစဉ်တည်တံ့ဖွံ့ဖြိုးရေးတွေကြော်ပြီးပြပကိုစွမ်းအင်တင်ဖို့ရောင်းချဖို့တခုတည်းကိုတော့ဦးစားပေးမစင်စားသင့်ဘူးလို့မြန်မာနိုင်ငံမြချောင်းမြကွင်ရဲ့ပြောရေးဆိုခွင့်ရှိသူကိုဆိုင်ခေဆိုင်ကပြောပါတယ်။တန်လွင်မြချောင်းတစ်လျှောက်မှာရေကာတာစီမံကိန်း6ခုစောက်ဖို့ရှိပြီးလျှက်စစ်တအား 15,000 မီဂါဝတ်ထုတ်လုပ်သွားမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲနဲ့အဖွဲ့ဝင်အောက်လို့နှုတ်ထွက်ပြီးတော့ကော်မရှင်အသစ်ဖွဲ့စည်းပေးဖို့ဒေသခံလူထုတွေစုပေါင်းပြီးတော့မူဆယ်မြို့ရွေးကောက်ပွဲကော်မရှင်ထံကိုတောင်းဆိုလိုက်ပါတယ်။ဇန်နဝါရီတတိယပတ်ကစာရေးသားတောင်းဆိုလိုက်တာပါ။2020ရွေးကောက်ပွဲတွင်းကနန်းခမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဝင်တွေဟာရွေးကောက်ပွဲရလဒ်ပြဿနာတွေကိုတာဝန်ယူဖြေရှင်းပေးဖို့ကြက်ကွက်ခဲ့တယ်လို့နန်းခမ်းဒေသခံများကလာမယ့်ရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းပေးဖို့တောင်းဆိုရတာဖြစ်တယ်လို့နန်းခမ်းမြို့ခံရမီရဖတ်သူဖြစ်သူစိုင်းအိုက်ထွန်းကပြောပါတယ်2020ရွေးကောက်ပွဲတွင်းကကြိုတင်မဲ့ပြဿနာကြောင့်ရွေးကောက်ပွဲပြီးတလခန့်ကြာမှရွေးကောက်ပွဲရလဒ်ထုတ်ပြန်တဲ့နေရာမှာလဲ99ထိုက်တဲ့ပြည်သူ့ကိုယ်စားလှယ်တွေအနိုင်မရပဲပြည်ခိုင်ပြူပါတီကိုယ်စားလှယ်ကအနိုင်ရရှိသွားတာကြောင့်ဒေသခံလူထုကလက်မခံတာဖြစ်တယ်လို့ဆိုင်းအိုက်ထွန်းကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆန်းမြို့နယ်နမ်တောင်ကျေးရွာအုပ်စုကောင်းခါကျေးရွာမှာကချင်နှချင်းခရိုင်အသင်းချုပ် KBC ရဲ့စေတနာဝန်ထမ်းအဖြစ်ထမ်းဆောင်နေတဲ့ကျောင်းဆရာမနှူးဟာမတရားပြုကျင့်တပ်ဖြတ်ခြင်းခံခဲ့ရပါတယ်ဇန်နဝါရီလ20ရက်နေ့နဲ့ကျောင်းခန်းကိုရောက်မလာသေးလို့သူတို့နေတဲ့အိမ်ကိုသွားခေါ်တဲ့အချိန်မှာအခုလိုတည်ဆုံနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးစင်ထုံးလာကပြောပါတယ်။ကောင်းခါနှစ်ချင်းဖျားချောင်းဝင်းမှနေထိုင်တဲ့ဆ iam နှစ်ဦးဟာမြမအစိုးရစစ်တပ်ကနေအုပ်စုလိုက်အတမပြုကျင့်ပြီးတတ်ခံထားရတာဖြစ်တယ်လို့စစ်ဖက်နှက်ချီယာများတွေ့ရှိခဲ့တဲ့အထောက်ထားအရဒေသခံများကယူဆပြောဆိုနေကြပါတယ်။လက်တလောအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပြီးအစိုးရတပ်များကချင်ဒေသမှာလှုပ်ရှားမှုတွေလုပ်နေခြင်းလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်တန်တွဲမြို့ငပလီကမ်းခြေမှာတင်းစီထားတဲ့လယ်မြေတွေကိုဒေသခံမူလပိုင်ရှင်တွေကိုပြန်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုသူကူစောဝေကိုရဲတပ်ဖွဲ့ကနေဖမ်းဆီးလိုက်ပါတယ်။ကူစောဝေဟာဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းကတန်တွဲမြို့ငပလီဟိုတယ်ရှိကနေ Get Bed Our Land လို့ရေးထားတဲ့စိုင်းဖုတ်ကိုကမ်းပြီးတကူတော်ဆန္ဒဖော်ထုတ်စဉ်တန်တွဲမြို့ပိုသေးရှိအရောက်မှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါတန်တွဲမြို့နယ်စင်ကြစီးပြူကုန်းစတဲ့ကျေးရွာတွေပါဝင်ငပလီကမ်းခြေတစ်လျှောက်မှာဒေသခံတွေပိုင်တဲ့လယ်မြေအများပြားကိုစစ်တပ်ထောက်လှမ်းရေးနဲ့စီးပွားရေးသမားတွေကတိမ့်စီထားတယ်လို့ဒေသခံတွေကပြောပါတယ်ကုစိုးဝေဟာလွန်ခဲ့တဲ့နှစ်တွေကလည်းတိမ့်စီထားတဲ့လယ်ယာမြေတွေကိုမူလပိုင်ရှင်ဒေသခံတွေကိုပြန်ပေးဖို့တန်တွဲမြို့တကူတော်ဆန္ဒထုတ်ဖော်ခဲ့တဲ့အတွက်၃ချိန်တိုင်းအာနာပိုင်တွေရဲ့ဖမ်းဆီးသိမ်းသိမ်းချင်းခံခဲ့ရပါတယ်
Kotule Damado KAF Ma, DKB Abu Hamu Hong, Bomuji San Aune, KNU, KNL APC Ga, Bo Daikarogo Yatupian Kan Alai Delo, Akutalo the Din, Trap Bola Red Boma, DKB A Ne, Mata San Bulo, Yangom Yuma, Jimba Bulo De, the Dins and Shinin Boema, DKB A Baka, Yoso, Kebare, we get an account Salegune, Dizimbala Lia Niga, Doctor Timothy Milamane, Turun Ugo KAF Ko, Kotule Damado, Pama, Dawan Pila. တယ်လို့ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာတဲ့အပေါ်ဒီကေဘီအနေနဲ့ဘာမှမသိရှိဘူးလို့အဖွဲ့ရဲ့ဆက်ဆံရေးအရာရှိပုံမှုစောမောင်လေးကပြောပါတယ်ခေအက်ဖ်အဖွဲ့တာဝန်ကိုခန့်အပ်တဲ့နေရာမှာကံရကံရှင်ကိုရိုင်းမကပဲအောက်ခြေလူထုသဘောထားကိုပါအသေးအချာမေးပြီးမှခန့်အပ်တယ်လို့ KNU
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရှင်။ရခိုင်ပြည်နယ်နေရာအနှံ့ပြားကရွှေ့ပြောင်းလာကြတဲ့အိမ်ချင်မဲ့သူတွေကနေအိမ်ချမ်းမြေအတီတကျရရှိရေးအတွက်တန်တွဲမြို့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြကြရမှာလဲဒေသခံတွေနဲ့အမြင်မတူမှုတွေရှိနေသလိုဖြစ်ရမှာပေါ့အစိုးရအနေနဲ့ဖြည့်ရှင်းပေးဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။
ဒီကြောင့်ကိုမောင်အေးကနေအခုလိုစုစည်းတင်ဆက်ထားပါတယ်။ရခိုင်ပြည်နယ်သံတွင်းမြို့ကအင်ချမ်းမြေတေတရာရှိဖို့တော့လမ်းဘွားတော့ဆန္ဒထုတ်ပါဝင်တဲ့ပတ်သက်ပြီးသံတွင်းမြို့ခံတအုပ်ဖြစ်တဲ့ကိုစိန်ရှိုက်ကအခုလိုပြောပြပါတယ်။ရှိကြလို့တမားတွေကနေအဲမပီဒီတာမှာမြရရဖို့အတွက်အင်ချမ်းမြေချဖို့တောင်းဆိုတဲ့ပေါ်တွေကဒါပေမဲ့အင်ချမ်းမြေချဖို့ဆိုတာဘယ်မှာလဲအဲ့ဒီနေရာမှာကမြို့
Yabi, Fendre Mune, Jigdo, Yabian Sade Yadima, Ne in the Midwing Hayabi, Netajadu de Tibada, Fendre Munima, Kulashi, Ne Hakatalago, Chen Nafawane, Leth out Tishidlo, Mite Gago, Chetting Ayagani, Tautishine de Lo, Deda can drink up your bada, Fendre Munima, Sida Bawa, Anabadunan Nizade, Siboya the Madriga, Deda can drink by Sida, Miarigo, Thiu Tade Chinegole, Gosin Shaka, Kulu, Sabio Biavada.
ကျောင်းကိုယ်ဆိုင်နဲ့မခုနဲ့လောက်ကိုစံနာအဲ့ဒီပေါင်းကြီးကပင်းထားတဲ့မြေကြီးတွေရှိတယ်။တန်ရှင်တွေကရိုကြီးတဲ့နေရာပေါ့။ခုလိုဖြစ်နေတဲ့လေယာဉ်မြေပိုင်စမှုပြဿနာတွေကိုဖြေရှင်းဖို့တော့ပြေထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေမှာတိကျခိုင်မာတဲ့မူဝါဒတစ်ခုရှိဖို့လိုတယ်လို့ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်မြတ်ကြွားကရခိုင်ဘာသ ပြည်သက်နီးနဲ့ဖြစ်တယ်လို့ပြန်ပေးနေတဲ့အတွက်ကြောင့်ပြဿနာတွေမဖြေရှင်းနိုင်ဘူးဘိုးပြီးရှုပ်ထွေးလာပြီးအခုလိုဆန္ဒပြမှုတွေဖြစ်လာတယ်လို့ကျွန်တော်ထင်တယ်အစိုးရမှာမြေယာတွေများကြီးရှိတယ်အဲ့ဒါကိုအကောင်းဆုံးစဉ်းစားပြီးမြေယာလမ်းစဉ်တစ်ခုကိုချထားပေးနိုင်ရအကောင်းဆုံးလို့ကျွန်တော်မြင်တယ်
အရင်ဆိုင်ဆိုရလက်ထက်ကဖြစ်ခဲ့တဲ့လေယာဉ်မြေပြဿနာတွေကိုအခုဖြေရှင်းတဲ့အခါတက်ကသိမ့်တဲ့မြေဌာနဆရာတွေကသိမ့်တဲ့မြေတွေနဲ့လုံခြုံရေးအသင်းယူထားတဲ့မြေတွေရှိပြီးစိုက်တက်ကမြေတချို့ကိုဆွန့်လက်ပေးပေမဲ့ရခိုင်ပြည်နယ်မှာဆွန့်လက်မြေအနည်းဆုံးဖြစ်တဲ့အတွက်ဖြေရှင်းဖို့အလွန်ချုပ်ထွေးတဲ့ပြဿနာတစ်ခုဖြစ်တယ်လို့လည်းဦးအောင်မြတ်ကျော်ကဆိုပါတယ်
ဆက်ပြီးတော့ဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကနေမွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်အန်တင်ကျေးရွာအနားမှာတိစားဖို့ရထားတဲ့ကြောက်မီသွေးတုံထပ်အားပေးစက်ရုံစီမံကိန်းအတွက် ကုမ္ပဏီ ဘက်ကတော့စီမံကိန်းအကောင်အထည်ဖော်ဖို့မွန်ပြည်နယ်လွတ်တော်မှာရောဒေသခံလူထုတွေနဲ့ပါ ဇန်နဝါရီ လအတွင်းမှာတွေ့ဆုံရှင်းလင်းပွဲတွေလုပ်ဆောင်လာပါတယ်ဒီအခြေအနေကိုတော့မြင်းစနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်
ကြမီသွေးတောင်သားအပိစက်ရောင်စီမံကိန်းကိုတိစောက်မဲ့သူယူထိုင်းကုမ္ပဏီအနေနဲ့လူထုတွဲဆောင်ရှင်းလင်းပွဲတွေလုပ်နေပေမဲ့စီမံကိန်းကိုလက်ခံသဘောတူတဲ့လူနည်းစုတွေနဲ့သာတွဲဆောင်မှုပြုလုပ်နေတာဖြစ်ပြီးလူထုတွေပေါ်ပွင့်လင်းမြင်သာမှုမရှိဘူးလို့စီမံကိန်းကိုကန့်ကွက်နေတဲ့ရေးမြို့နယ်လူမှုအကျိုးဆောင်ဖွဲ့မှအသွင်ရမှုဥအောင်နိုင်ဝဲကပြောပါတယ်။
တို့ရဲ့အဲ့ဒီမှာယူမ
ဒီနေ့တက်ခံတွေအနေနဲ့ဒီစက်ယုံစီမံကိန်းကိုအခုလိုကောက်ွက်နေတဲ့အပေါ်မေးခွန်းထောက်ဆရာဖြစ်နေတဲ့ဆိုပြီးကော်မတီရဲ့စီမံကိန်းတာဝန်ခံတော်နီနီဆန်ကပြောသွားပါတယ်ကျမတို့ရဲ့ဒီမွန်ပြည်နယ်မှာဆိုလို့ရှိရင်ကြောင်မီသွေးလို့တန်စားရဲဆိုလို့ရှိရင်အစိုက်တောက်တစ်ခုလို့ဖြစ်နေပါတယ်အဲ့တော့လူတို့တွေကတကယ်ပဲဒီကြောင်မီသွေးတက်ဆက်တာအားပေးစက်ယုံအကြောင်းနဲ့ပတ်သက်ပြီးတော့ တကယ်ပဲကကနနနားလေပြီးတော့ပဲကြောင်မီသွေးတအားပေးစက်ယုံကိုကြောက်နေတာလားတကယ်ပဲနားမလဲလို့ပဲကြောက်တာလားပေါ့နော် Jami dua si mangai ne patapi data kanu ia sekar manggu tawon sih ne ocoye panu yo lele sasa na thampu lutulu binya sih ne ni nai lau santi de lu ia ni ai manggu tuan mi awa piu bare. Data kanu ia suara sojo pisen nai ne jami dua si yanggu negang dua data ma sakui be mam hau be selak kagwa tua jam. Lu data kandungan biobare, tetapi naya sesa mika washi disemangai ha akra super kritikan ini penyata, jami tu tahun tak apa saya yang semangai pipi American dollar tanah tahu konya kongja kanti sama pika biot disenin net tahun saya semangai lopu ya tabare.
Aku sebut rencan cakup nasin caya mawa. ตอนนี้มีแต่ชาวมาที่สามเอ๋ยกระดาษสีมันเก่งชาวคู่ก็ยัดดันไปบ่ติดตาขันปีดูชาวต่างจอเน่เพื่อสีบ้างแต่ยังต้องเสียจรวดกันในเรื่องมัดทบีต้องสูญเงียจัดทุกอย่างเข้ามาเลยฉันปีมีเอาไปนำข้ามอยู่เนี่ยมาอยู่กับเพื่อนก็ไม่เชื่อติดเพื่อสีไปบ่ติดตาขันลูทุเรศสูบบ้างบีมูเซมีเอาขยันอยู่กับเพื่อนก็ไม่เชื่อทั้งกูต้องสูเข้ามาเลย
ตอนนี้หน่วยคุณน้าเสียงเกจาระการอ่ะพี่นายวันนี้ได้รายการในเอพิเศษเดนเซตตัวเมตันยินเดินรอบไปสิบปะเลยน่าจะเป็นแบบสิ่งที่มาเพื่อส่งตัวอย่างอวสานจะมากับอันนี้นะพี่นายวันนี้ได้รายการในเอพิเศษเดนเซตตัวเมตันยินเดินรอบไปสิบปะเลยน่าจะเป็นแบบสิ่งที่มาเพื่อส่งตัวอย่างอวสานจะมากับอันนี้นะพี่นายวันนี้ได้รายการในเอพิเศษเดนเซตตัวเมตันยินเดินรอบไปสิบปะเลยน่าจะเป็นแบบสิ่งที่มาเพื่อส่งตัวอย่างอวสานจะมากับอันนี้นะพี่นายวันนี้ได้รายการในเอพิเศษ
ကျွန်တော်တို့ရဲ့ဒီစကွန်ငါနေငါတို့ကနေဖမ်းယူနားဆင်နေပါတယ်အခုတော့အစီအစဉ်တွေပြီးဆုံးခဲ့မှာကြံနေတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုကိုသားညွန့်ပြောပြပါမယ်
Islamic IS စစ်သွေးကြောအုပ်စုကိုနှစ်နီးရေးအတွက်နိုင်ငံတကာညွန်ပေါင်းဖွဲ့စည်းလှုပ်ဆောင်မှုမဟာဗျူဟာချမှတ်ဆောင်ရမ်းမှုဆွေးနွေးပွဲတက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဖီလစ်ဟာမန်တို့ကလန်ဒန်မှာဒီကနေ့ဦးဆောင်ပြုလုပ်ပါတယ်ဆွေးနွေးပွဲအတွင်းမှာတော့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးလော်ရန့်ဖာဘီယပ်စ်အီရတ်
ဖြစ်နိုင်သမျှနီလန်ပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းဂျပန်ဆွေးရကကြာလာပိနေမှာပြောပါရယ်အားရစဖွဲ့ကဒီကြာလာပိနေမှာသူတို့ထုတ်တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာတော့ဂျပန်ဆွေးရကအမေရိကန်ဒေါ်လာ လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှေ့ကျန်ဒေါနက်စ်မြို့ခီးတဲ့ရင်ဂျင်တစဉ်တိုက်ခိုက်ခံရမှုကိုယူကရိန်းတဲ့ရုရှားအပြန်အလှန်ပြစ်တင်ဝေဖန်နေကြပါတယ်။ဒီပြေးဆွဲတဲ့ခီးတဲ့ရင်ကိုလက်နက်ကြီးကြီးထိမှန်ခဲ့တာဖြစ်ပြီးတော့ဒီပေါ်မှာရုရှားတို့မှတာဝန်ရှိတယ်ဆိုပြီးတော့ဆွေးရအင်တာနက်ဝက်ဘ်ဆိုက်မှာယူကရိန်းဝင်ကြီးချုပ်ရဲ့ကြေညာချက်ကိုထုတ် ူတွေကပြောပါတယ်။အဲဒီလူစိတ်ကိုထိန်းချုပ်နိုင်မှုအတွက်ယူကရိန်းစစ်တပ်နဲ့ခွဲထွေသဘောတူကြားလက်အတန်းကြားထိတိုက်တွေ့ရင်ဆိုင်နေကြတာပါ။အမေရိကန်ပြည်အောင်စုတဲ့ကျူးပါနိုင်ငံကြားနှစ်90ကျော်ကြာပြတ်တောက်ခဲ့တဲ့တဏ္ဍာန်အဆက်အသွယ်ဆက်ဆံရေးကိုပြန်ဆနိုင်မှုအတွက်နှစ်ဖက်အကြားဒုတိယကြော့ဆွေးနွေးပွဲတွေကိုကျူးပါမြို့တော်ဟာဗနာမှာပြန်ပြီးတော့ဆလုပ်နေပါပြီ။စီးကာလာရံပတ်ဖြစ်ခဲ့တဲ့နှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးပွဲနောက်ဆုံးရက်မှာတော့နှစ်နိုင်ငံဆက်ဆံရေးတန်ရုံတွေပြန်ဖွင့်နိုင်မှုကိစ္စကိုအဓိကလေးပီညှိနှိုင်းခဲ့ကြပါတယ်။ကျူးပါနိုင်ငံတွင်အမေရိကန်တနမန်အရေးအတွက်ထားရှိမှုကန့်သတ်ချက်ကိုပြန်ရုပ်ဖို့နဲ့ခီးသွလောက်ခွင့်ကန့်သတ်မှုတွေကိုပြန်ရုပ်ဖို့အမေရိကန်ကကျူးပါကိုတောင်းဆိုမှာဖြစ်ပါလေခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုသားညွန့်ဦးကြီးညာခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကတော့နန်းလောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်တော်ကတော့ညောင်ဝင်းအောင်ပါ။ဖြူအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒူမီတာ24.25-32.51နဲ့လိုင်းလက်190ဒူဝါနီထုံတွင်ခဲ့တာပါ။သရရှင်နေအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ။ဖြူအကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America,
Washington.